Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာ2016ခုနှစ်အောက်တိုဘာလ6ရက်ကြာတာရင်းနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းကီလိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဆိုးဝင်းပါ။ Matthew Hurricane မုန်တိုင်းဟာတနာယီ128မိုင်နှုန်းနဲ့အခု Bahamas ကျွန်းစုကိုဝန်းရောက်တိုက်ခတ်နေပါပြီ။ကုလသမဂ္ဂတွင်မှုချုပ်သည့်အဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်း Antonio Guterres ကိုလုံခြုံရေးကောင်စီကထောက်ခံထားပြီးမကြာခင်မဲခွဲဆုံးဖြတ်တော်မှာဖြစ်ပါတယ်။ Africa နဲ့အရှေ့လယ်ပိုင်းဒေသကလာတဲ့ဒုက္ခသည်တွေအရေးထိရောက်စွာကင်တယ်နိုင်ဖို့အတွက်နေကြားဆောင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းတစ်ချက်ကို EU ဥရောပသမဂ္ဂကဖွဲ့စည်းလိုက်ပါတယ်။ဒီသတင်းတွေအပြင်တခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့အတူကြေညာပြီးမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှာတော်တာရှင်တွေနားဆင်ကြအမှာကအင်းဝအဲ့ချုပ်ဆိုင်မှုနဲ့ပတ်သက်ပြီးလူခွင့်ကော်မရှင်အဖွဲ့ဝင်၄ဦးကိုနှုတ်ထွက်ခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီး
။ဒါကြောင့်လဲဆိုတော့သူတို့လုပ်ထားမဲ့အရက်ကိစ္စကိုကြည့်မယ်ဆိုရင်ဒါကကျွန်တော်တို့ဒီစွမ်းရည်တိဝမှု
လွတ်တော်ကထုတ်ပြချက်နဲ့ပတ်သက်ပြီးမြန်မာပြည်မြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောကြားချက်ပြည်စုံကိုမကြခင်မှာနားဆင်ကြမှာပါ။ဒါပြင်အသံချဲ့ဆက်ကျိုးကိုဆွဲဖြုတ်ပစ်ခဲ့တဲ့နိုင်ငံသားကိုထောင်ဒဏ်ချမှတ်လိုက်တဲ့သတင်းနဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကိုလွတ်တော်နှစ်ရက်ကအတည်ပြုလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုခုညပိုင်းမှာပြောပြသွားဖို့ရှိပါတယ်ရှင်။အခုအရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
Atlantic သမုဒ္ဒရာတွေက Bahamas ကျွန်းစုမြောက်ပိုင်းကိုဒီကနေ့ဖြတ်တန်းတိုက်ခတ်လာတဲ့ Matthew Hurricane မုန်တိုင်းဟာအားကောင်းလာပြီး American ပြည်ထောင်စုအရှေ့တောင်ပိုင်း Florida ပြည်နယ်ကိုဥတီလာနေပြီလို့ American အမျိုးသား Hurricane သုတေသနကခန့်မှန်းထားပါတယ်။ Matthew မုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာတနအီ128မိုင်နှုန်းအထိအရှိန်ပြင်းလာပြီး Andros ကျွန်းနဲ့ Nassau ဒေသကိုဝင်ရောက်တိုက်ခတ်နေပါတယ်။ American Hurricaneမြူတာဟာရီကိန်းသုတေသနဌာနကလည်းခန့်မှန်းထားတာဖြစ်ပါတယ်ဒီမုန်တိုင်းဟာအန်ဒီယေပေးလောက်အောင်အင်အားပြင်လာပြီးမွေးရည်ချိန်၈လက်မှနီးပါးအထိရွာသွန်းနိုင်ပွဲရှိတယ်လို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်တောက်ကြနေကြရင်မက်သျူးမုန်တိုင်းဟာပြင်းအားအဆင့်၃ကနေ၄အထိတိုးလာနိုင်ပြီးအမေရိကန်ရှေ့ဘက်ကမ်းခြေရှိဖလော်ရီဒါပြည်နယ်ကိုဓာတ်ရိုက်တိုက်ခတ်နိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ဒါကြောင့်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စ်ကော့တ်ကဒီလိုသိရရှိရင်တမျှအန်ဒီယေများတဲ့အခြေအနေမျိုးမှာဘေးလွတ်ရာကိုအခုချက်ချင်းတိမ်းဆောင်ကြဖို့ဆုံးဖြတ်ချက်ချကြပါရန်ကျင်းပတဲ့မနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ဖလော်ရီဒါပြည်နယ်ကမ်းခြေတရွတ်မှာနေကြတဲ့လူဦးရေ200,000နီးပါးအနေနဲ့ကိုယ်ဆုံးဖြတ်ချက်နဲ့ကိုယ်ဒါမှမဟုတ်မရှိမနေရညွှန်ကြားချက်နဲ့ပဲဖြစ်ဖြစ်ဘေးလွတ်ရာကိုတိမ်းရှောင်ကြဖို့ဆော်ဩထားပါတယ်ရှင
်ဟေတီနိုင်ငံမှာမက်သျူးဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ပြင်ဆင်ထားတဲ့ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်လို့ဟေတီအာဏာပိုင်တွေကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်Matthew Hurricane မုန်တိုင်းကြောင့် Haiti နိုင်ငံကရွာတွေအတော်များများပြည့်စည်ပြီးလူတွေတိမ့်နေချီပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်။ Haiti နိုင်ငံမှာဒီမတိုင်ခင်ရွေးကောက်ပွဲကျင်းပဖို့နောက်ဆုံးအကြိမ်လုခဲ့တာကတော့2015တုန်းကဖြစ်ပြီးတော့အဲဒီတုန်းကလည်းအကြမ်းဖက်မှုတွေမဲမတမာမှုတွေကြောင့်ရွေးကောက်ပွဲကိုဖျက်သိမ်းခဲ့ရပါတယ်။ပြင်းအားဆင့်လေးရှိတဲ့ Hurricane မုန်တိုင်းကြီး Haiti နိုင်ငံကိုဝင်ရောက်တိုက်ခတ်ပြီးတဲ့နောက်ရွေးကောက်ပွဲဖျက်သိမ်းဖို့ဗုဒ္ဓဟူးနေ့ကကြေညာချက်ကို Haiti နိုင်ငံသားအတော်များများကလည်းမျှော်လင့်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအတွက်ကျင်းပမယ့်ရက်ကိုမတက်မတ်ခဲ့တဲ့အပေါ်မှာ Haiti နိုင်ငံသားတချို့ကအစိုးရအဖော်မှာဝေဖန်ခဲ့ကြပါတယ်။ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ပြီးရွေးကောက်ပွဲကိုဘယ်နေ့မှပြန်ပြီးကျင်းပသွားမယ်ဆိုတာကိုလာမယ့်ဗုဒ္ဓဟူးနေ့ကျရင်ကျင်းရမယ်လို့ Haiti ယာယီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌလက်ဖိုးဘလင်ဂါကပြောပါတယ်မုန်တိုင်းနဲ့ခံလိုက်ရတဲ့သူတွေနဲ့ကျွန်တော်တို့အတူရှိနေပြီးတော့အဲ့ဒီလူတွေကိုရွေးကောက်ပွဲလုပ်ငန်းစဉ်မှာခြံထားသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ဒါပြင် Haiti နိုင်ငံနေနဲ့အဲ့ဒီမုန်တိုင်းတန်တင်းတဲ့သူတွေကိုဦးစားပေးလုပ်သွားဖို့တာဝန်ရှိတယ်လို့ယူဆထားကြောင်းသူကပြောပါတယ်ခင်ဗျာ
မကြာခင်တာဝန်သက်တမ်းကုံဆုံးတော့မယ်ကုလသမဂ္ဂတွင်းရင်းမှုချုပ်ဘန်ကီမွန်းရဲ့နေရာမှာနောက်တက်လာမယ့်တွင်းရင်းမှုချုပ်တစ်ဘသူပဲဝါဖြစ်မယ်ဆိုတာတရားဝင်မဲခွဲမဆုံးဖြတ်ရသေးပေမဲ့လို့လူညိုရေးကောင်စီမှာတော့ပေါ်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုရွေးချယ်ထားပါပြီကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဗစ်တလီချွတ်ကင်းကတော့အဖွဲ့ဝင်နိုင်ငံတွေကြား6ကြိမ်သဘောထားကောက်ယူခဲ့ပြီးတဲ့နောက်လူညိုရေးကောင်စီကထောက်ခံတဲ့တွင်းရင်းမှုချုပ်တစ်ဟာအန်တိုနီယိုဂူတဲရက်စ်ဖြစ်ပြီးတော့ဒီကနေ့မနေ့10နာရီမှာတရားဝင်မဲခွဲဆုံးဖြတ်လိုက်မယ်လို့မနေ့ကပြောဆိုထားပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားဗုဒ္ဓဟူးနေ့ကသဘောထားကောက်ယူခဲ့ရမှာဝိုင်းရင်နိုင်ငံရေးသမားလည်းဖြစ်တန်တမန်တဦးလည်းဖြစ်သူမစ္စတာဂူတဲရက်စ်ကိုအများစုကထောက်ခံမဲပေးခဲ့ကြတာဖြစ်ပါတယ်အသက်69နှစ်အရွယ်မစ္စတာဂူတဲရက်စ်ဟာ1992ခုနှစ်ကနေ2002ခုနှစ်အထိပေါ်တူဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး 2005ခုနှစ်ကနေ2015ခုနှစ်အထိဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကိုဦးဆောင်ခဲ့ပါတယ်ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဆောင်ရွက်နိုင်တဲ့အခြေအနေတွေကိုသူ့အနေနဲ့စူးစမ်းဖန်တီးပေးချင်တာကြောင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးအမားဆုံးတာဝန်ထမ်းဆောင်ခွင့်ရဖို့သူရှင်းပြန်အရွေးခံခဲ့တာဖြစ်တယ်လို့ Mr. Guterres က VOA ကိုပြောပါတယ်ကုလသမဂ္ဂတွေးမှုချုပ်အဖြစ်တရားဝင်အရွေးခံခဲ့ရမယ်ဆိုရင်တော့သူဟာ2019ခုနှစ်ဇန်နဝါရီလကစလို့နောက်ထပ်9နှစ်သက်တမ်းတာဝန်ယူရမှာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းခွန်ဒုစ်မြို့မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်လူတောင်းနဲ့ချီပြီးသူတို့ရဲ့နေအိမ်တွေကနေကိုလိုယုံပြေးနေရတဲ့ချိန်ထဲမှာပဲအဲ့ဒီမှာပိတ်မိနေတဲ့ရဲသားတွေရဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေအလင်းမြန်ဆိုးဝါးလာနေတဲ့အပေါ်မှာအထူးပဲစိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်အခုသတင်းပတ်အစောပိုင်းမှာတာလီဘန်တပုံတွေကအဲ့ဒီမြို့ကိုဝိုင်းတိုက်ခဲ့ပြီးတဲ့နောက်အရေးပါလာတဲ့ခွန်ဒုစ်ခရိုင်ရဲ့မြို့တော်ကိုထိန်းချုပ်နိုင်ဖို့အတွက်တလန်းဝင်တလန်းထွက်နဲ့တိုက်ပွဲတွေ၄ရက်သက်တိုက်ဖြစ်နေကြတာပါအမေရိကန်တပ်တွေရဲ့လေကြောင်းပစ်ကူတွေနဲ့ဒူအာဖဂန်တပ်တွေကသဘုံတွေကိုသူတို့တပ်ဆွဲထားတဲ့နေရာတွေကနေဖယ်ရှားနိုင်ဖို့အတွက်ထိုးစစ်တွေဆင်နေပြီးတော့အဲ့ဒီထိုးစစ်တွေအတွက်မှအရသားတွေထိခိုက်မှုမရှိအောင်တတိထားပြီးလှုပ်ဆောင်နေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်တာလီဘန်တွေဟာအရသားတွေရဲ့နေအိမ်တွေကိုအကာအကွယ်ယူပြီးတိုက်နေတယ်လို့အာဖဂန်တာဝန်ရှိသူတွေကလည်းစွပ်စွဲပါတယ်ဒါပြင်ခွန်ဒုစ်အလယ်ပိုင်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့သိရပါတယ်အာဖဂန်တပ်တွေနဲ့တာလီဘန်သဘုံတွေနှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာသေးဆုံးသူအများကြီးရှိတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲအရသားတွေလည်းဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာသေးဆုံးတာတွေရှိနေပါတယ်။ဒါပေမဲ့လည်းခွန်ဒုစ်မြို့နဲ့အဆက်အသွယ်တွေပြတ်တောက်နေတာကြောင့်ဘလောက်ထိရှိတယ်ဆိုတာကိုတော့အတိအကျမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ။
အမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ရဲ့ကြာတာပရင်းညချမ်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင် EU ဥရောပသမဂ္ဂအနေနဲ့အရှိအလယ်ပိုင်းဒေသနဲ့အာဖရိကကနေအလုံးရင်းဝင်ရောက်လာတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖို့နယ်စပ်ဒေသကင်းလည်နိုင်မှုအတွက်နယ်စပ်ဒေသနဲ့ကမ်းခြေဆောင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့တရက်ကိုဖွဲ့စည်းလိုက်ပြီလို့ဒီကနေ့ကြီးညာလိုက်ပါတယ်အခုအစ်စ်ဖွဲ့စည်းလိုက်တဲ့အဖွဲ့အနေနဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တီးခြားနယ်ခြားဆောင်ရဲတပ်ဖွဲ့တွေအကြားပူးပေါင်းဆောင်ရွက်နိုင်မှာဖြစ်တဲ့အတွက် EU နယ်စပ်ဒေသလုံခြုံရေးကို NDA ပေးနိုင်တဲ့ချိန်ချောက်မှုအလားအလာသတင်းချက်လက်တွေကိုအမြန်ဆုံးဖလှယ်နိုင်ကြမှာဖြစ်တယ်လို့ဥရောပကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရွှေ့ပြောင်းလာသူများဆိုင်ရာEU ဥရောပသမဂ္ဂမဟာမင်းကြီးဒီမီထရစ်အာဗရာမိုပိုလစ်ကဒီလိုပူးပေါင်းဆောင်ရွက်နိုင်ခဲ့ပြီးအဖွဲ့ဖွဲ့နိုင်ခဲ့တာဟာ27ရာစုစိန်ခေါ်မှုတွေဖြစ်တဲ့လုံခြုံရေးနဲ့ဒုက္ခသည်အရေးကင်တွယ်ဖို့လိုအပ်နေတဲ့ EU ရဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ပြောဆိုပါတယ်။လာမယ့်6လအတွင်း EU စုပေါင်းကမ်းခြေဆောင်တပ်ဖွဲ့ဝင်ဥယျာဉ် 1500 အမြဲတမ်းအရန်ထားရှိပြီးတော့2019ခုနှစ် March လမှာလုပ်ငန်းတွေစတင်နိုင်ဖို့ရည်မှန်းထားပါတယ်။ EU အနေနဲ့မနစ်ကတစ်နှစ်ထဲမှာပဲဒုက္ခသည်တွေကနေနိုင်ငံရေးခိုလုံခွင့်တောင်းခံသူတသန်းခွဲကိုလက်ခံခဲ့ပြီးဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာဗုဒ္ဓနေ့ကလင်းတစင်းစတင်ပျံသန်းခင်မှာလင်းပေါ်မှာပါလာတဲ့ Samsung တယ်လီဖုန်းအစ်စ်တစ်လုံးမီးလောင်ခဲ့တာကြောင့်လင်းပေါ်မှာပါလာတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပေးခဲ့ရပါတယ်။ Galaxy Note 7 ဖုန်းတွေအားလုံးကိုပြန်အပ်ဖို့ Samsung ကုမ္ပဏီကမကြသေးခင်ကပြောလိုက်ပြီးတဲ့နောက် Galaxy Note 7 လက်ကင်ဖုန်းအစ်စ်တွေထပ်ထုတ်လိုက်တာဖြစ်ပြီးတော့အသုံးပြုဖို့အတွက်စိတ်ချရတယ်လို့လည်းကုမ္ပဏီကယူဆထားတာဖြစ်ပါတယ်။တယ်လီဖုန်းဘာကြောင့်မီးလောင်တယ်ဆိုတာကိုသိနိုင်ဖို့အတွက်အဲ့ဒီဖုန်းကိုပြန်ရအောင်အာနာပိုင်းဒီ Southwest လေကြောင်းလိုင်းတာဝန်ရှိသူတွေနဲ့အတူလှုပ်ဆောင်နေတယ်လို့ Samsung ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။တယ်လီဖုန်းကိုစစ်ဆေးကြည့်ရှုပြီးတာနဲ့ဘာကြောင့်ဖြစ်တာလဲဆိုတာကိုကျွန်တော်တို့ထပ်ပြီးပြောသွားနိုင်မှာဖြစ်တယ်လို့လည်းကုမ္ပဏီကပြောပါတယ်။ Sarah Green ဆိုသူအမျိုးသမီးကအဲ့ဒီဖုန်းဟာသူမခင်မွန် Brian ရဲ့ဖုန်းဖြစ်တယ်လို့ Louisville မြို့ The Courier Journal ကိုပြောပါတယ်။လင်းကမထွက်ခင်ကိမ်းမှာရထားတဲ့အချိန်မှာဖုန်းကိုပိတ်ထားပေမဲ့ဖုန်းကနေမိခိုးတွေထွက်ပြီးအချက်ပေးသံတွေထွက်လာတာဖြစ်တယ်လို့လည်း Miss Green ကပြောပါတယ်။ Galaxy Note 7 ဖုန်းဒါဇင်နဲ့ချီပြီးဘက်ထရီအရင်ပူတဲ့ပြဿနာတွေရှိတယ်လို့သတင်းတွေထွက်ပြီးတဲ့နောက် Samsung ကပြီးခဲ့တဲ့ September လမှာ Galaxy Note 7 ဖုန်းတွေကိုကုမ္ပဏီကိုပြန်အပ်ဖို့သဘောတူခဲ့တာဖြစ်ပါတယ်။သူမခင်မွန်ရဲ့ဖုန်းကိုပြန်အပ်ဖို့အကြောင်းကြားခဲ့ပြီးလွန်ခဲ့တဲ့နှစ်ပတ်လောက်ကလည်းဖုန်းအစ်စ်တစ်လုံးရခဲ့တယ်လို့ Green ကပြောပါတယ်။ဒါပေမဲ့ကုမ္ပဏီကတော့အခုမီးလောင်တဲ့ဖုန်းဟာ Ben Model ဆိုတာတီမပြုတ်နိုင်သေးဘူးလို့ဆိုပါတယ်။လေကြောင်းလိုင်းတွေကတော့မိခိုးပြဿနာတွေကြောင့် Samsung ဖုန်းတွေကိုလေရင်ထဲမှာအသုံးမပြုဖို့နဲ့ပြီးတော့ခီးသွွားအိတ်တွေထဲမှာမထည့်ဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ီသီယိုးပီးယားနိုင်ငံမှာဆန္ဒပြသူတွေကကားကိုဂင်းနဲ့ပောက်ခဲ့တဲ့အတွက်အဲ့ဒီကားမှာစီးနင်းလိုက်ပါလာသူအမေရိကန်သုတေသီတဦးသေဆုံးခဲ့ရတယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်တာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားတက္ကသိုလ်ရုက္ခဗေဒဌာနကပါရဂူဘွဲ့လွန်သုတေသူရှယ်ရွန်ဂရေးသေဆုံးခဲ့တာဖြစ်ပါတယ်။ရှယ်ရွန်ဂရေးဟာသုတေသနဆိုင်ရာအစည်းအဝေးတက်ရောက်ဖို့အတွက်ဧသီယိုးပီးယားနိုင်ငံကိုရောက်ရှိနေစဉ်မြို့တော်အဒစ်အဘာဘာရဲ့အပြင်ဘက်အင်္ဂါနေ့ကကားနဲ့ခရီးထွက်ခဲ့ရမှာဆန္ဒပြသူတွေဂင်းနဲ့ပောက်တာနဲ့ကျုံခဲ့ရတာဖြစ်ပါတယ်။ရှယ်ရွန်ဂရေးဟာကယ်လီဖိုးနီးယားတက္ကသိုလ်မှာ2013ခုနှစ်ကအလုပ်ဝင်ခဲ့တာဖြစ်တယ်လို့တက္ကသိုလ်ပြောခွင့်ရသူအန်ဒီဖဲလ်ကပြောပါတယ်။ဧသီယိုးပီးယားနိုင်ငံမှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေရှိပေမဲ့လို့လည်းအကြမ်းဖက်တဲ့အထိတော်ဖြစ်လေဖြစ်တာမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဘာသာရေးပွဲတော်တစ်ခုအတွင်းလူတွေကြိတ်ကြိတ်တို့ရိုးရိုးတဲတဲဖြစ်ရာကရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးလူ55ယောက်သေဆုံးခဲ့ရပါတယ်။2015ခုနိုဝင်ဘာလကစပြီးအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေမှာရုံးရင်းဆန်ခတ်မှုတွေအတွင်းလူရာနဲ့အချီသေဆုံးခဲ့ပြီးရှယ်ရွန်ဂရေးကတော့ပထမဆုံးသေဆုံးရတဲ့နိုင်ငံသားဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံမှာလူများရှိမဖွဲ့မရပြုမှုမှုနဲ့ဆွဆွဲခံထားတဲ့ဩစတြေးလျနိုင်ငံသား6ယောက်ကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့သူတို့ပေါ်ဆွဆွဲချက်တွေကိုပြန်ရုပ်သိမ်းပေးလိုက်ပါတယ်။အဲ့ဒီဩစတြေးလျနိုင်ငံသား6ယောက်ကသူတို့အပြုမှုတွေဟာလက်ခံနိုင်စရာမရှိဘူးဆိုတာကိုနားလည်သဘောပေါက်ပြီးတော့တောင်းပန်ခဲ့တယ်လို့လည်းသူတို့တဲကတဦးရဲ့ဖခင်ဖြစ်သူ John Walker ကသတင်းတောက်တွေကိုပြောပါတယ်။ဆွဆွဲခံထားသူတဦးဖြစ်တဲ့ Jack Walker ဟာဩစတြေးလျကာကွယ်ရေးပစ္စည်းထုတ်ကုန်ဝန်ကြီး Chris Pine ရဲ့အတိုင်ပင်ခံတဦးပါ။သူတို့ကိုဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဩစတြေးလျနိုင်ငံကိုစားပြုပြိုင်ကားမောင်းသူဒန်နီယယ်ရစီယာတို့အနိုင်ရပြီးတဲ့နောက်ပွဲကြီးပရိသတ်ထောင်ထဲချီရှိတဲ့စစ်ပန်းကားပြိုင်ကွင်းထဲမှာမလေးရှားအလံပုံနဲ့ရေကူးပေါင်းပြီးဒိုတွေဝတ်ပြီးကောက်ခုံခဲ့ကြပြီးတဲ့နောက်မှာဖမ်းဆီးခံခဲ့ရတာပါသူတို့ဟာငြင်းချက်နဲ့အခြေအနေကိုပြပြစေပြီးလူလူရှေ့မဖွဲ့မရလုပ်ပြီးစော်ကားအနောက်ရှက်ပြုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာကိုခံခဲ့ရပါတယ်တကယ်လို့ပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့တော့ထောင်ဒဏ်နဲ့ဒါမှမဟုတ်ဒဏ်ကြေးငွေဒါမှမဟုတ်ဒဏ်ကြေးငွေနဲ့ထောင်ဒဏ်တစ်ခုလုံးကိုကြောက်ခံရနိုင်တာပါဒါမဲ့ဒီကနေ့သူတို့ဘက်ကတောင်းပန်တာနဲ့အတူတရားရုံးကလည်းအမှုကိုပြန်လည်ရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်ခင်ဗျာ
တော်ခင်စိုးဝင်းနဲ့ကိုရန်နိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်။အရင်ဆုံးတော့အင်းဝါအချုပ်ဆိုင်အမှုနဲ့ဆက်ဆက်နေတဲ့လူအခွင့်အရေးကော်မရှင်အဖွဲ့ကအဖွဲ့ဝင်၄ဦးကိုနှုတ်ထွက်ခွင့်ပြုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ရန်ကုန်မြို့ကအင်းဝါအချုပ်ဆိုင်မှာအင်ကူမင်းကလေး2ဦးညှင်းပန်းနှိပ်စက်ခံရမှုကိုလိုက်ပါဆောင်ရွက်ရမှာပြက်ခွက်ခဲ့တယ်လို့ဆွဆွဲခံခဲ့ရတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်4ဦးကိုနိုင်ငံတော်သမရယုံကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်ကော်မရှင်တာဝန်ရှိသူတို့ကိုအရေးယူပေးဖို့လွတ်တော်နဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုတဲ့နေထွက်ပေါ်လာခဲ့ပြီးနောက်ပိုင်းမှာပဲအခုလိုအစိုးရကနှုတ်ထွက်ခွင့်ပြုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ရန်ကုန်ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ရန်ကုန်မြို့အင်းဝါအချုပ်ဆိုင်မှာအင်ကူမင်းကလေးနူးညှင်းပန်းနှိပ်စက်ခံမှုကိုလိုက်ပါဆောင်ရမှာပြက်ကွက်ခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်၄ဦးကိုနိုင်ငံတော်သမ္မတရုံးကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။သမ္မတရုံးရဲ့ကြေညာချက်မှာတော့အင်ကူမင်းကလေးနူးညှင်းပန်းနှိပ်စက်ခံမှုကိုညှိနှိုင်းဆောင်ရွက်ပေးရမှာပါဝင်ခဲ့ကြတဲ့လူတွေဖြစ်တဲ့ဥဇော်ဝင်းဒေါက်တာညံစောဒေါက်တာဒေါ်တန်းနှွဲ့နဲ့ဒေါ်မြတ်မြတို့ကိုမိမိသဘောဆန္ဒလျောက်နှုတ်ထွက်ခွင့်ပြုတဲ့အကြောင်းကိုဒီကနေ့အောက်တိုဘာ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမ္မတရုံးကြီးညာချက်မှာဖော်ပြထားပါတယ်။တစ်ဖက်မှာလည်းလူ့ခွင့်ရေးလှုပ်ရှားသူတွေဟာထုတ်ပြန်ချက်ဒီသဘောရပျော်ပြောင်းနေတဲ့အကြောင်းဝေဖန်မှုတွေရှိနေတယ်လို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်သူကလွတ်တော်ကကျင်းနေမှာမဟုတ်တဲ့အကြောင်းထောက်ပြကြပါတယ်။ဒါနဲ့ပတ်သက်လို့ညီမြချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ပြည်သူလူထုကလွတ်တော်ကတော့ကျင်းနေမှာမဟုတ်ဘူးဗျာ။အတောင်လဲဆိုတော့လွတ်တော်ကကျွန်တော်တို့ကအရေးယူဖို့အတွက်ထိုက်တင်တော့အရေးယူဖို့အတွက်သူတောင်းဆိုတာဒါကြောင့်လဲဆိုတော့သူတို့လုပ်ဆောင်မဲ့အရက်ပိတ်စာကိုကြည့်မယ်ဆိုရင်ဒါကကျွန်တော်တို့ဒီစွန့်ရည်ပြေဝမှုအားနည်းနေတာလုပ်တင်တဲ့လုပ်ထိုက်ကိုမလုပ်တာဖြစ်တဲ့အတွက်ဒါပေါ်ရမှုဆိုတဲ့သဘောမျိုးဖြစ်တယ်အဲ့တော့ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီတရားရေးရာကိုအရေးယူခြင်းနဲ့စံနာတွေကျွန်တော်တို့ပါတယ်အရင်လဲပြောပါတယ်အဲ့တော့ဒီထဲမှာကျွန်တော်တို့အကောင်းဆုံးအနေနဲ့သူတို့နဲ့အဖြစ်နိုင်ဆုံးဒါကိုနှုတ်ထွက်ခွင့်ပြုပြီးတော့ဒါကိုပဲပြစ်ဒဏ်အနေနဲ့လုဆောင်နေဆိုပြီးတော့ပုံစံမျိုးသွားထားတယ်လို့ပဲကျွန်တော်ယူဆပါတယ
်။အင်းဝါအချုပ်ဆိုင်ကအင်ကူမင်းကလေးနှုတ်ညှင်းပန်းနှိပ်စက်ခံမှုကိုစတင်ဖော်ထုတ်ရေးသားခဲ့တဲ့မြန်မာနောင်သတင်းဌာနကကိုဆွေဝင်းကတော့လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေပေါ်အရေးယူမှုကပျော်ပြောင်းလွန်းတယ်လို့ထင်ရပေမဲ့အခုလိုကုပြောင်းကာလမှာအစိုးရတည်းရဲ့တိမ်မွေးတဲ့ဖြည့်ရှိမှုတည်းရဲ့ဖြစ်တယ်လို့ပြောပါတယ
်။ဒါအင်မတန်ပျော်ပြောင်းညင်သာတဲ့အစိုးရရဲ့အရေးယူမှုလို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာရုတ်တရက်ကြည့်မယ်ဆိုလို့ရှိရင်တော့ဒါအင်မတန်ပြောပြောင်းနေလိုအပ်တဲ့လောက်ကိုမလုပ်ဘူးလို့ထင်နေစရာရှိနေတယ်လည်းပဲတစ်ဖက်မှာလည်းပဲကျွန်တော်တို့က ဒီနိုင်ငံရေးအကူအပြောင်းအခြေအနေမှာလူဟောင်းလူသစ်တော့ဒီလိုသဘောထားရဲ့အားလုံးနဲ့ဆောင်ရွက်နေရအခါမူလို့ဒါပြောကောင်းတယ်ဆိုတော့လည်းဒါတင်မွေးတဲ့လုံရတစ်ခုလိုပဲကျွန်တော်မှတ်ချက်ပြုပေးနိုင်ပါတယ်ခင်ဗျာ
အင်ကူမင်းလေးနှစ်ဦးကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့အင်ဝါအချုပ်ဆိုင်မိသားစု6ယောက်ကိုလူကုန်ကူးမှုဥပဒေနဲ့တရားစွဲဆိုထားပါတယ်ကိုရင်ကချွေးနဲ့ထိညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့အင်ကူမင်းကလေးငယ်နှစ်ဦးအမှုကိုရော်ကြေးပေးပြီးညှိနှိုင်းဖြေရှင်းစေခဲ့တဲ့လူခွင့်ရေးကော်မရှင်အဖွဲ့ဝင်ချုပ်ကိုထိထိရောက်ရောက်အေးအေးယူဖို့လဲလွှတ်တော်မတ်တွေကအစိုးရကိုတိုက်တွန်းခဲ့တာလည်းရှိပါတယ်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်သောတာရှင်များရှင်ခုတစ်ခါမှာတော့အတန်72ကိုဖြုတ်လိုက်တဲ့နိုင်ငံသားတာကိုပြစ်ဒဏ်ချမှတ်လိုက်ပြီဆိုတဲ့သတင်းကိုပြောပြပေးပါမယ်မန္တလေးမြို့မဟာအောင်မြင်မြို့နယ်အတွင်းမှာဓမာယုံတခုကဝိရွတ်နေချိန်မှာအသံချက်စကြိုးတွေကိုဆွဲဖြုတ်ပစ်ခဲ့တဲ့နယ်သာလန်နိုင်ငံသားကဘာလက်ခီးတွေကိုဘာသာသာသနာရေးဆိုင်ရာအစုအဝေးကိုနှောက်ယှက်တဲ့ပုံမှာ296အရာကျူးလွန်တဲ့အကြောင်းထင်ရှားတဲ့အတွက်ထောင်ဒဏ်3လနဲ့ဗီဇာစီကံဖောက်ဖျက်မှုအတွက်ငွေဒဏ်3,000ချမှတ်လိုက်ပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းကမတ်မီခါကပေးပို့ထားတာကိုနားဆင်ပါရှင်
မဟာအောင်မြေမြို့နယ်တရားရုံးကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ညမှာမဟာအောင်မြေမြို့နယ်မှာရှိနေတဲ့ဓမ္မယုံအတွင်းဝင်ရောက်ပြီးဓမ္မစကြာရွတ်ဆိုရာမှာတုံးပြတဲ့အတန်ချဲ့ဆက်ကျိုးတွေကိုဆွဲဖြုတ်ခဲ့တာကြောင့်ဒီနယ်သာလန်နိုင်ငံသားကိုအခုလိုအရေးယူခဲ့တာဖြစ်ပါတယ်။ပရိတ်ရွတ်ဖက်နေစဉ်ဓမ္မယုံနဲ့မြနယ်ချင်းဆိုင်မှာရှိနေတဲ့ဟိုတယ်မှာတဲခိုနေတဲ့ဒီနယ်သာလန်နိုင်ငံသားဟာစူညံနေလို့ဆိုကဒီအတန်ချဲ့ဆက်တွေကိုဝင်ရောက်ဖြုတ်ပစ်ခဲ့တာဖြစ်ပါတယ်။သူကိုအလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကဗုဒ္ဓဘာသာနဲ့ရိုးရာဓလေ့ထုံးစံကိုနှောက်ယှက်ခြင်းမပြုရဆိုတဲ့ပြည်ဝင်ခွင့်ပါဗီဇာစီကံချိုးဖောက်မှုနဲ့တရားစွဲဆိုခဲ့တယ်လို့ဓမ္မယုံဝိရုအသင်ခေါင်းဆောင်မှလည်းသာသနာညှိုးနှွမ်းစီမှုပုံမှန်295နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။မူလကသာသနာညှိုးနှွမ်းစီမှုပုံမှန်295နဲ့စွဲချက်တင်ခဲ့ပေမယ့်ကိုယ်ဝေရာဘာသာသာသနာကိုစော်ကားလိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ကြောင်းစစ်ဆေးပေါ်ပေါက်ခဲ့တဲ့အတွက်ဘာသာသာသနာဆိုင်ရာအစုအဝေးကိုနှောက်ယှက်တဲ့အပေါ်မှာအရေးယူတဲ့ပုံမှာ296နဲ့ပဲအရေးယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။ရာဇသက်ကြီးပုံမှာ296ရာထောင်နှံ3လကိုမန္တလေးအိုးဘိုအကျဉ်းတောင်မှာကြခံရမှာဖြစ်ပါတယ်။လာဝကအဥပဒေ731အရာကတော့ဒဏ်ငွေ3,000ကိုဆက်လက်ကြခံရမှာဖြစ်တယ်လို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့အမှုကြားနာချိန်မှာတော့မစ္စတာကလက်ကမြန်မာနိုင်ငံရဲ့ဘာသာရေးနဲ့ရိုးရာယဉ်ကျေးမှုတို့ကိုနှောက်ယှက်ရန်တမင်ရွယ်ပြုလုပ်ခဲ့တာမဟုတ်ကြောင်းအဆောက်အုံကိုလည်းဘာသာရေးဆိုင်ရာအဆောက်အုံတစ်ခုအနေနဲ့မတိခဲ့ဘူးလို့ရုံးတော်မှာထွက်ဆိုခဲ့ပါတယ်။မစ္စတာကလက်ဟာဗုဒ္ဓဘာသာကိုအသေးအဖြတ်မှုအတွက်တရားစွဲခံရတဲ့ပထမဆုံးနိုင်ငံခြားသားတော့မဟုတ်သေးပါဘူး။ပြီးခဲ့တဲ့နှစ်ကဘားမန်နေဂျာတဦးဖြစ်တဲ့မစ္စတာဖီလစ်ဆိုသူကသူ့ဘားကြောင့်ကြမှာဗုဒ္ဓရုပ်ပုံကို DJ နဲ့ချက်တက်ဆင်ထားတဲ့ဓာတ်ပုံကို Facebook စာမျက်နှာမှာဖြန့်မွေခဲ့တဲ့အတွက်လည်းအရေးယူခံခဲ့ရတာရှိခဲ့ပါတယ်။မစ္စတာကလက်အေးအေးယူခံခဲ့ရတဲ့အပေါ်မှာတရားခွင်မှာတွားရောက်လေ့လာခဲ့တဲ့မန္တလေးမြို့ကဦးအေးလွင်ကတော့အမှုစီမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ။သာသ
နာရေးကသူကတတ်ချက်ချက်ရလည်းမရှိဘူး။ပြည်သူတော်ရဲ့ချက်ချက်ရလည်းမရှိဘူး။အဲ့ဒီအတွက်ကြောင့်သူက95ဆိုတဲ့ပုံမှာကိုပျောက်ခင်းနေသူကပုံမှာကသာသနာရေးဆိုင်ရာတော်လို့လေရာဘုသူကြီးကိုသူကအဲ့လိုဖြက်စီးတဲ့ပုံမှာပေါ့။196ဆိုတဲ့196ဆိုတဲ့ပုံမှာနဲ့လုံးနဲ့တောင်းတာတောင်းတာဆိုတာလေ။အဲ့ဒီအမြင်ကတော့သူကပုံမှန်196နဲ့ဆွဲထားတဲ့ပုံမှန်ကအမှုမမြောက်တဲ့အတွက်အဲ့ဒီပုံမှန်နဲ့မချဘဲနဲ့196နဲ့ထောင်လာ3လအလုံးနဲ့ထောင်လာ3လချလိုက်တယ်ဆိုတော့လေ196နဲ့မမြောက်ဘူးဆိုရင်လည်းအလုံးဝဟိုသူ့ပေးတင်တယ်လို့ပြောရစီလေ
ဒီမှုနဲ့ပတ်သက်လို့တရားခံရှေ့နေတဦးအဖြစ်လိုက်ပါဆောင်ရွက်တဲ့တရားလွှတ်တော်ရှေ့နေဦးလကိုအမျိုးမျိုးဆက်သွဲခဲ့ပေမဲ့ဆက်သွဲလို့မရခဲ့ပါဘူး လက်ရှိမှာအခုလိုအတန်ချဲ့ဆက်ကြောင့်ရေးယူမှုအပေါ်မှာအမြင်အမျိုးမျိုးကွဲလွဲမှုတွေတော့ရှိနေပါတယ်။ဘာသာသာသနာကိုဗန်းပြပြီးအတန်ချဲ့ဆက်တွေကိုစူညံစွာဖွင့်တဲ့တန်ကိုတော့ခံစားနေရပေမဲ့ထိရောက်တဲ့အရေးယူမှုတွေမရှိသေးပါဘူး။တီစဲဥပဒေအရအတန်ချဲ့ဆက်အသုံးပြုသူတွေဟာဒေသခံအာဏာပိုင်တွေထံကနေခွင့်ပြုချက်ယူဖို့အတန်ချဲ့ဆက်အသုံးပြုရမှလည်းစနစ်တကျအသုံးဆွဲဖို့နဲ့အတန်ချဲ့ဆက်သုံးဆွဲတဲ့အချိန်ကိုလည်းတတ်မှတ်ထားဖို့ဖို့ပြပါရှိထားပေမဲ့ဘာသာရေးနဲ့ဆက်နွယ်နေတဲ့အခင်အကျင်းတွေမှာတော့ဒီစီကန့်ချက်တွေလိုက်နာမှုမရှိသေးပါဘူးဒီပြင်ဒီလိုလိုက်နာမှုမရှိသေးတာကိုလည်းကြက်မှတ်ဖို့အားနည်းနေတာတွေရှိတယ်လို့သုံးသပ်မှုတွေရှိပါတယ်ရှင
်မမေခသတင်းပေးပို့ထားတာကနားဆင်ခဲ့ရတာပါအခုတခါမြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေအကြောင်းကိုဆက်ပြီးပြောပြပါမယ်မြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေကိုလွှတ်တော်နှစ်ရက်တုန်းကအတည်ပြုလိုက်ပါပြီအသစ်ထွက်ပေါ်လာမယ်မြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေအသစ်မှာတော့ယင်းနှိမ့်နှံမှုဆိုင်ရာလုံထုံးလုံနည်းတွေကိုရှော့ချထားပြီးပြည်တွင်းပြည်ပယင်းနှိမ့်နှံသူတွေအတွက်ဝင်ငွေခွန်တက်တာခွင့်နဲ့ကင်းလွန်ခွင့်ဆိုင်ရာပြဋ္ဌာန်းချက်တွေကိုပိုးပြီးတိတိကျကျသတ်မှတ်ထားပါတယ်မြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေကမြန်မာနိုင်ငံအတွက်အတော်လေးလိုအပ်နေတဲ့နိုင်ငံခြားယင်းနှိမ့်နှံမှုတွေကိုအမှန်တကယ်ပဲဆွဲဆောင်နိုင်မလားဆိုတာကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားတာကိုနားဆင်ပါရှင်
။အစိုးရကရေးဆွဲထားတဲ့မြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေကိုပြည်သူ့လွှတ်တော်ကရောအမျိုးသားလွှတ်တော်ကပါအတည်ပြုလိုက်ပြီးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှအတည်ပြုပြီးရင်တမရလက်မှတ်ရေးထိုးပြီးနောက်မှာတော့ဥပဒေအဖြစ်အသက်ဝင်လာမယ်။မြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေအသစ်မှာတော့ယင်းနှိမ့်နှံမှုဆိုင်ရာလုံထုံးလုံနည်းတွေကိုတိတိတသားရှော့ချလိုက်သလိုဝင်ငွေကိုဆိုင်ရာပြဋ္ဌာန်းသတ်မှတ်ချက်တွေကိုလည်းအသေးစိတ်ပြဋ္ဌာန်းထားပါတယ်။ပြည်သူ့လွှတ်တော်ယင်းနှိမ့်နှံမှုနဲ့ဆက်မှုလက်မှုဖွံ့ဖြိုးတိုးတက်ရေးကော်မတီဝင်ဦးဝင်းထွတ်ကအခုလိုပြောပါတယ
်။ခွန်ကင်းလုပ်ခွင့်တွေဝင်ဝေကွန်ကင်းလုပ်ခွင့်တွေကိုဖွံ့ဖြိုးမှုအနည်းဆုံးဒေသမှာဒီ promotion sector တွေကလုပ်ငန်းတွေကိုလုပ်မယ်ဆိုရင်ခုနှစ်နှစ်ဝင်ဝေကွန်ကင်းလုပ်ခွင့်ပေးမယ်။နောက်တစ်ခါအတင်းတင်းဖွံ့ဖြိုးတဲ့ဒေသတွေမှာဆိုရင်၅နှစ်နော်ဖွံ့ဖြိုးမှုများတဲ့နေရာတွေမှာဆိုရင်တော့၃နှစ်အဲ့ဒီလိုကင်းလုပ်ခွင့်နဲ့တသက်ခွင့်တွေပေးမယ်ဆိုပြီးတော့သူကပြဋ္ဌာန်းထားတယ်
တတအခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်ပြီးအသေးစိတ်ပြဋ္ဌာန်းလိုက်တာကြောင့်မြန်မာနိုင်ငံအတွက်တကယ်တမ်းအကျိုးရှိတဲ့ယင်းနှိမ့်နှံမှုတွေပေါ်ထွက်လာဖို့ကိုလည်းမျှော်လင့်ထားကြတာဖြစ်ပါတယ
်။အရင်ဥပဒေမှာတုန်းကတော့ဟိုပေါ့နော်တတမှတ်မှတ်ကျွန်တော်တို့မပြဋ္ဌာန်းထားတဲ့အတွက်ကျွန်တော်တို့နိုင်ငံအတွက်သိပြီးတော့အကျိုးမရှိတဲ့လုပ်ငန်းတွေပေါ့နော်ဥပမာဖြင့်အရက်ဘီယာထုတ်လုပ်တဲ့လုပ်ငန်းတွေနောက်တစ်ခါ secret ထုတ်လုပ်တဲ့လုပ်ငန်းတွေနောက်တစ်ခါကျွန်တော်တို့ developer လုပ်ငန်းတွေပေါ့နော်ဟိုအိမ်ယာမြေအိမ်ယာနဲ့နောက်တစ်ခါကျွန်တော်တို့ဟို complex တွေပေါ့နော် shopping mall တွေဒီလို developer လုပ်ငန်းတွေကအဲ့ဒီအခွင့်အရေးကိုရသွားတယ်ဆိုတဲ့ဘောကကျွန်တော်တို့ဝင်ငွေကို9နှစ်ကင်းလုပ်ခွင့်တွေကိုရသွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့အခုဒီဥပဒေမှာတော့ကျွန်တော်တို့ promotion sector ကိုပဲကျွန်တော်တို့ကဒီကင်းလုပ်ခွင့်နဲ့တက်တာခွင့်တွေကိုပေးမယ
်ဥပဒေထွက်လာပြီးနောက်မှာအစိုးရဘက်ကယင်းနှိမ့်နှံမှုဆိုင်ရာဦးစားပေးလုပ်ငန်းကဏ္ဍတွေနဲ့ကန့်သက်တားမြစ်လုပ်ငန်းကဏ္ဍတွေကိုထုတ်ပြန်มาဖြစ်ပါတယ်နိုင်ငံတကာယင်းနှိမ့်နှံသူတွေပြည်တွင်းယင်းနှိမ့်နှံသူတွေကလည်းအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုစောင့်ကြည့်နေကြတာဖြစ်တယ်လို့မော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆုထွန်းကပြောပါတယ
် policy ကိုစောင့်နေတဲ့ဘောလို့ကျွန်တော်မြင်ပါတယ် policy ဆိုတာကသူကဟိုစီးပွားရေး policy ချပြပေးမယ်အဲ့ဒီမှာတော့ကျွန်တော်ကဟိုအားလုံးကိုခြုံရေးတာတော့ဒီရကြမပါဘူး action plan လည်းမပါဘူးပေါ့နော်ဘယ်ဟာဦးစားပေးမယ်ဒေကနာဦးစားပေးမယ်ဆိုတာမပါဘူးဖြစ်နေကျေရကြောင်းလို့ကျွန်တော်တို့မြင်လာတော့အစိုးရရဲ့ policy ကိုစောင့်ကြည့်နေတဲ့အပိုင်းပေါ့နော်ဒါလို့ကျွန်တော်တို့ပုံမြင်ပါတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံသားယင်းနှိမ့်နှံမှုဥပဒေနဲ့နိုင်ငံခြားယင်းနှိမ့်နှံမှုဥပဒေဆိုပြီးခွဲခြားပြဋ္ဌာန်းထားတာကိုအခုအသစ်ထွက်ပေါ်လာမဲ့မြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေနဲ့အစားထိုးမှာဖြစ်ပါတယ်အခုထွက်ပေါ်လာမဲ့ယင်းနှိမ့်နှံမှုဆိုင်ရာဥပဒေအသစ်မှာလည်းနိုင်ငံသားယင်းနှိမ့်နှံသူတွေအတွက်မြေယာအသုံးပြုခွင့်ဝင်ငွေကွန်တက်တာခွင့်ကင်းလွတ်ခွင့်ကိစ္စတို့မှာပိုပြီးဦးစားပေးထားပါတယ်။လွှတ်တော်ကော်မတီအဖွဲ့ဝင်ဦးဝင်းထွတ်ကတော့နိုင်ငံသားတွေကိုအခွင့်အရေးပိုပေးဖို့ဆုံးဖြတ်ချက်ကိုလွှတ်တော်တွင်မှကန့်ကွက်ခဲ့သေးတာဖြစ်ပါတယ
်။ကျွန်တော်တို့နိုင်ငံမှာကလက်ရှိအခြေအနေမှာကဟိုဘယ်လိုလဲဆိုတော့ဒီနိုင်ငံသားအမိခံပြီးတော့တရားမဝင်မြုပ်နှံတဲ့ယင်းနှိမ့်နှံတဲ့လုပ်ငန်းတွေအများကြီးရှိတယ်။အဓိကကအသေးစားလက်စားဒီစက်မှုကုန်ထုတ်လုပ်ငန်းတွေကစပြီးတော့ကျွန်တော်တို့အိမ်ယာမြေလုပ်ငန်းတွေနော်နိုင်ငံသားတွေပဲဆောင်ရွက်ခွင့်ရှိတဲ့လုပ်ငန်းတွေပေါ့ဥမာတန်ရာဇာတတူဖို့ရေးလုပ်ငန်းတွေဒါတွေအများကြီးမှကျွန်တော်တို့နောက်ွယ်ရနေပြီးတော့ဟာလာတရားမဝင်ယင်းနှိမ့်နှုတ်နှံမှုတွေဝင်ရောက်နေတာတွေအများကြီးရှိတယ်ပေါ့နော်ကျွန်တော်ကတော့ဒီလုပ်ငန်းတွေဟာလာပို့ပြီးတော့ဒီနိုင်ငံသားကိုပေးတဲ့ခွင့်ရေးပေါ်မှာအတုံးချပြီးတော့ပို့ပြီးအားကောင်းလာမှာကိုမလိုလားလို့ကျွန်တော်ကတော့ tau kangwa phu bo no chano asu tin ga de bo
so ya bak ka sai pyu ye win sa mu ne myama ngan a twet adika lo a ni de landada a che kan a sa on san ya yin ni myauna mu re ko u za be phait kho me lo lwet daw bak ka yo pi re si bwa ye long ngan shin ni bak ka yo myo lin tha da ba so ya bak ka yin ni myauna mu san ya u za be ne kan tat ta myet de long ngan kan na re che nya thauk pyan la de a kha ma le lwet daw bak ka thain nyi sa ywet daw me lo pi tu lwet daw ရင်းနှီးမြှုပ်နှံမှုနဲ့ဆက်မှုလက်မှုဖွံ့ဖြိုးတိုးတက်ရေးကော်မတီကပြောဆိုပါရရှင်
။မန်တငီထိုင်စူးစီးတင်ဆက်သွားတာပါ။သောတာရှင်များရှင်ကျမတို့ VOA ရဲ့ Radio အစီအစဉ်နဲ့ရုပ်မြင့်တမ်းကြားအစီအစဉ်တွေကိုခုလိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါရရှင်။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News Internet စာမျက်နှာမှာလည်းဒီအစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါရရှင်။အခုတခါမှာတော့ထိုင်းနိုင်ငံမှာမြန်မာနှစ်ဦးအဖမ်းခံခဲ့ရတဲ့အကြောင်းကိုဆက်ပြီးပြောပြချင်ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းလောက်တုန်းကထိုင်းနိုင်ငံဘန်ကောက်မြို့စူကွန်ဗစ်56လမ်းကအိမ်တစ်ခုကိုသတင်းရထိုင်းရဲတွေကရှာဖွေစစ်ဆေးရာကနေပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနိုင်ငံခြားသား5ဦးကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသား2ဦးလည်းပါဝင်ခဲ့ပါတယ်။ဒီလိုတန်တရာဖြစ်ဖမ်းဆီးထားတဲ့မြန်မာနိုင်ငံသား2ဦးကိုမကြသေးခင်ရက်ပိုင်းကပဲပြန်လွှတ်ပေးလိုက်ပါတယ်။အပြည့်စုံကိုတော့မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့နိုင်ငံခြားသားတွေအများဆုံးနေထိုင်ရာစွန်ကွန်ဘစ်56လမ်းကအခန်းတစ်ခုကိုထိုင်းရဲတွေကသတင်းရဝင်ရောက်စစ်ဆေးရာကနေပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသား2ဦးပါဝင်နိုင်ငံခြားသား5ဦးကိုဖမ်းဆီးခဲ့တာပါ။ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား2ဦးဟာရှေ့ပြောင်းလို့တမားတွေဖြစ်ကြပြီးအခုအခါမှာတော့ထိမ့်သိမ်းထားရကနေသူတို့ကိုပြန်လွှတ်ပေးခဲ့ကြအောင်ရှေ့ပြောင်းလို့တမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါတယ်။
သူတို့ပြန်လွတ်ပေးလိုက်တယ်ဆိုတာအခုသူတို့ဟိုကလေးလဲချားတယ်သူတို့ဒီမှာလဲနေနေတာလဲရှိရကိုရရှိသည်ဆိုတော့ကလေးလဲနေမကောင်းဖြစ်ဟိုလိုအပ်တဲ့ခံဝင်ကလေးတွေလုတ်ပြီးတော့လွတ်လိုက်တယ်လွတ်ပြီးဆိုကလေးကဒါသူတို့အစစ်စစ်အပေါ်ကနေခွင့်ပြုပေးလို့လွတ်လွတ်တာပေါ့နော်မပြောရမယ်ဆိုရင်ပြန်နေဒီမှာနေဆိုပြီးတော့သူတို့ခန်းနေတဲ့ပုံရိုက်တယ်လိုအပ်တာတွေလုတ်တယ်သူတို့ခန်းနံပါတ်တွေတဲ့ပုံရိုက်တယ်သူတို့နေရနေရနေဘယ်မှမပြောင်းနဲ့လိုအပ်ရင်အချိန်မျိုးခေါ်ဆင့်မယ်ဆိုတော့မှာခဲ့တယ်ရဲစခန်းကနေပြန်ထွက်လာပြီပြန်ထွက်လာဆိုတော့ဘယ်မှသွားလို့မရဘူးသူ့ယောက်ျားပတ်စိုးစားဦးဒီမှာတင်းထားတယ်သူတို့ရေးကြီးတက်တယ်အစိုးရတက်တယ်ပြထားတယ်သူတို့ဒီတက်တေဈေးဒီပါလဲပေးတယ်သူတို့တစ်ထောင်လုံးနှစ်ထောင်လုံးပေးတယ်ပလေယုံကပေးနေတယ်သူတို့အစိုးရတက်တေတဘောမျိုးထားထားတယ်မှာအဲသူတို့လိုက်ပို့တယ်ရေရေကနေအိတ်ထိလိုက်ပို့တယ်သူတို့ရှင်းည6ရက်ရဲစခန်းမှာထားထားတယ်သူတို့မိသားစု3ယောက်လုံးကလေးလေးရောကလေးရောကလေးရော
လက်ရှိမှာတော့မြမလုံသမား2ဦးဟာဒီအမှုနဲ့ပတ်သက်လို့စောင့်ကြည့်ခံရသူတွေအဖြစ်ရှိနေစေဖြစ်တယ်ဆိုပြီးအလုံသမားရေးဆောင်ရွက်သူကိုရဲမင်းကပြောပါတယ်အာနာပိုင်တွေကဝင်ရောက်စစ်သေးတုန်းကတော့မူရစေဝါနဲ့နိုင်ငံကူးလက်မှတ်တွေနဲ့ပတ်သက်လို့ဝင်ရောက်စစ်ဆေးခဲ့တာဖြစ်ပြီးနေအိမ်မှာအလောင်းအစိတ်ပိုင်းတွေကိုရေခဲတက်တာထဲမှာတွေ့ရှိခဲ့ရတာပါအဲ့ဒီအချိန်တုန်းကတော့တန်ရှင်းရေးလုံသမားတွေအဖြစ်နိုင်ငံသားတွေမှာအလုလုတဲ့မြမမျိုးသမီးနဲ့သူမကိုလာကြိုတဲ့သူမရဲ့ခင်မုန်းတယ်ကိုပါအာနာပိုင်တွေကဖမ်းဆီးထားခဲ့ပါတယ်အဲ့ဒီအိမ်မှာအလုလုခဲ့တဲ့မြမမျိုးသမီးဟာတနည်းနဲ့6လကျော်လောက်အလုလုကန်နေတာဖြစ်ပြီးလူသေးအစိတ်ပိုင်းတွေထည့်ထားတဲ့ရေခဲတက်တာကိုတစ်ခါမှဖွင့်မကြည့်မိခဲ့ဘူးဆိုပြီးရဲတွေကိုထွက်ဆိုခဲ့ပါတယ်အခင်းဖြစ်ပွားတဲ့အိမ်မှာတပတ်ပါ၃ရက်အိမ်လုလုခဲ့တဲ့မြမမျိုးသမီးနဲ့သူမရဲ့ခင်မုန်းကိုတော့အာနာပိုင်တွေကလူသတ်မှုမှာပါဝင်ပတ်သက်မှုရှိမရှိ DNA စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းသိရှိရပါတယ်။အခုခါမှာတော့မြမရွှေပြောင်းလို့သမား၂ဦးပြန်လည်လွတ်ပေးခဲ့ပြီဖြစ်ကြောင်းဖမ်းဆီးခံရသူတွေကိုတွားရောက်တွေ့ဆုံခဲ့တဲ့အလုသမားရေးဆောင်ရွက်သူကိုရဲမင်းကပြောပြခဲ့တာပါ။ထိုင်းနိုင်ငံဘန်ကောက်မြို့မြမတန်ယုံကအလုသမားတန်အရာရှိဦးမိုးအောင်ခိုင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့မြန်မာနှစ်ဦးပြန်လည်လွတ်မြောက်တာကိုမသိသေးတဲ့အကြောင်းကိုသာပြောဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံချီဆိုင် VOA မြန်မာပိုင်းသတင်းတောင်မတ်အေးမှသတင်းပေးပို့ထားတာပါရှင်။ VOA ကလည်းကြာသပတေးနေ့ညပိုင်းသတင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုညပိုင်းစီစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမ်းမီတာ190တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။မကြခင်မှာတော့ကျမရေးကဏ္ဍတိုင်းရင်းသတင်းလွှာစာရတွေကိုနားဆင်ဖို့လည်းရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ6ရက်ကြာတာရီနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့စီစဉ်နေမှာဆိုရင်တော့
အစ်စုဒါဘေးစီမောက်ကောင်းပါဘူးနော်စစ်ဖြစ်တကယ်နဲ့နာတာကသူတို့ဗီဒီယိုတွေပဲအဲ့တော့တစ်ဖက်စလုံးမှာတိတ်မောက်မဟုတ်ဘူး
ဒီလိုစစ်ကိုမလိုလားတဲ့အကြောင်းကိုမြကြီးနာဒီတာကန်တူကခုလိုပြောကြချက်ကိုတိုင်းရင်သတင်းလောကဏ္ဍမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါရဲ့ရှင်ဒါပြင်ကျမရေးကဏ္ဍဥအောင်ခင်းရဲ့မြမရေးသုံးသက်ချက်စရတွေကိုနားဆင်ကြမှာပါအခုရင်ဆုံးကျမရေးကဏ္ဍကိုပြောပြပါမယ်ဒီတစ်ပတ်ကျမရေးကဏ္ဍမှာဒေါက်တာထင်းချုပ်ချင်းနဲ့ဆေးရောဂါအကြောင်းကိုတင်ဆက်ပေးသွားပါမယ်မြမနိုင်ငံမှာနှိဆက်သူတွေချင်းချင်းပြဿနာဖြစ်ရမှာဒေါသမချုပ်တီးနိုင်မဲ့အလွန်ကြုံနေဖြစ်ပြီးတက်ဖြက်ဖြည့်ရှင်းလာရတဲ့အကြောင်းရင်းတွေမှာတဦးချင်းစိတ်ရောဂါဖြစ်တာလည်းပါတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုကြပါတယ်ဘလို့စိတ်ရောဂါတွေကြောင့်ပါလဲဒီစိတ်ရောဂါတွေကိုဘလို့ဖြည့်ရှင်းဝန်ဆောင်မှုတွေပေးနိုင်ပါသလဲဒီအကြောင်းကိုဩစတြေးလျအခြေဆိုင်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးဒေါက်တာရေမန်တစ်ဝေကမြန်မာပြည်မှာစိတ်ပညာညီလာခံတက်တုံးကကိုဝင်းမင်းကမေးမြန်းတာကိုနားဆင်ကြပါရှင်
โอเคดร.รีบอนติ๋วเลยครับเจ้าเราမြန်မာနိုင်ငံမှာမကြာခင်ကဒီနီးစက်သူတွေကြားထဲမှာအချင်းချင်းပေါ့နော်ဒီဒေါသမချုပ်တီးနိုင်ပဲနဲ့အကြံပန်းဖြစ်ရှင်းတာတွေရှိလာတာကိုရှော့ချနိုင်ဖို့ဆွေးနွေးရမှာပြီးခဲ့တဲ့ပတ်တုန်းကတော့ဆရာကြီးနှစ်ဖက်စိတ်ဖိစီးမှုအကြောင်းကိုအဓိကထားပြီးဆွေးနွေးပြခဲ့ကြပါတယ်အဲ့တော့ဒီတစ်ပတ်မှာဆရာကြီးဒီတဦးချင်းရဲ့ဒီစိတ်ပိုင်းဆိုင်ရာပြဿနာတွေအကြောင်းကိုလည်းဆက်ပြီးတော့ဆွေးနွေးကြအောင်ဆရာ
တဦးချင်းမင်းတွေပဲစိတ်သက်ကြတဲ့ယောဂါကြီးဖြစ်တဲ့သူတွေမတူစလို့ဆိုလည်းဒီစိတ်အားနေတဲ့ယောဂါကိုယောဂါဖြစ်တဲ့တွေကသူက impossible ဖြစ်တယ်မလားသူကပြီးတော့မိမိကိုယ်မိမိကလည်းနှိချပြီးတော့စိတ်တက်ပြီးကြပြီးတော့နော် hopeless ဖြစ်တယ်အဲ့လိုခံစားရတာယောဂါပါပဲအဲ့ယောဂါကိုကျွန်တော်တို့ကဟိုကုသလို့ရအပြောင်းကုလို့ရပါတယ်အဲ့ယောဂါဖြစ်တဲ့အချိန်အခါမှာစိတ်တက်ယောဂါဖြစ်တဲ့အခါမှာမိမိရဲ့စိတ်ရဲ့ဟို impulse ကို control လုပ်ဖို့ခင်ရင်ပါပါလားနော်အဲ့ဒီမှာလည်းပောက်ခွဲတာတွေဖြစ်တယ်အဲ့တော့ဒီကလေးအလုပ်စိတ်ကြရတဲ့ယောဂဖြစ်တယ်ဆိုလို့ရှိရင်ဆာဝန်စီမရောက်လို့ရှိရင်သူ့ရဲ့ယောက်ျားဖြစ်တဲ့မိန်းမဖြစ်ကမကင်ကြွတတ်ဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုပြီးတော့ဖြစ်တယ်ဒီခါလေးကျတော့ကိုယ်မှာရှိတဲ့စိတ်တက်ကြတဲ့ယောဂကြောင့်အကြောင်းအရာကိုပြည်တယ်အောင်မဖြစ်ရှင်းတယ် anger ဆိုပြီးတော့စိတ်ဆိုးရဲ့စိတ်ကအနေထားတွေဖြစ်တာကအပြင်းကိုမထုတ်နိုင်ဘူးဆိုလို့ရှိရင်မိကိုယ်ကမိအပြင်းမှာပြန်လှည့်ပြီးတော့မိကိုယ်ကတုတ်ချင်နေတဲ့စိတ်တွေဖြစ်တတ်တယ်တချို့ဆိုလို့ရှိရင်အဲ့ဒီကပိုဆိုးသွားလို့ရှိရင်ကိုယ့်ဘဝကိုလုံးချမယ်ကိုအပြည့်တော်တော်ထွက်တဲ့သူကိုလည်းအရင်သူ့ကိုတွားပြီးတော့ဟိုချီပါအောင်လုပ်တယ်ကိုပြီးမှရှိတယ်ကိုနဲ့ပတ်သက်တဲ့လူထင်ရတဲ့လူတစ်ယောက်ကိုလည်းသူကပြန်ပြီးတော့လုပ်ကြမျိုးဆိုတော့ဟိုအနေထားကြီးအဲ့တော့ murder suicide တို့ဘာလို့အဲ့ဖြစ်တဲ့ဥစ္စာကစိတ်ရောဂါနဲ့လည်းအများကြီးပတ်သက်တဲ့ဟာတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီတူးချင်းစိတ်သက်ကြတာနဲ့တွေ့ပြီးဒီနောက်ဆက်တွေ့သဘောမျိုးပေါ့နော်ဖြစ်လာတဲ့ပိုဆိုးစီတဲ့ပြဿနာရောရှိသေးလားဆရာကြီ
းအချို့ကြတော့လေမိမိမှာယောဂါဖြစ်တာကိုမသိတဲ့အခါကျတော့အထူးသဖြင့်ယောက်ျားကြီးပေါ့လေအဲ့မှာဒီပြာဒီကြောင့်ဆိုပြီးအရက်ပိစာတောက်သုံးတော့ပေါ့အရက်ပိစာဆိုတဲ့နေရာမှာအယ်ကိုဟောတောက်တာရှိတယ်နောက်ပြီးတော့အရက်ထက်မှရှိတဲ့တခြားဆေးတွေပေါ့ဗျာသူရဲ့စိတ်ကိုကြောင်းရဲစေတဲ့ဆေးတွေအဲ့လိုမျိုးရင်စစစစစလို့ရှိရင်ဗျာ net amphetamine လို့စိတ်ကြွားတဲ့ဆေးတွေเนาะအဲ့ဒါကိုတောက်ပြီးတော့ delusion ဆိုပြီးတော့ psychotic ဆိုတဲ့ဥစ္စာကเนาะသူကအတန်ကြီးကြားလာတယ်သူကသူ့ရဲ့စိတ်ကအယူဆတွေပါလာတယ် delusion တွေဖြစ်လာတယ်ဖြစ်တဲ့အခါကျတော့သူကတခြားလူပေါ်မှာသူရဲ့ဥမာအင်းအောင်ဆိုလို့ရှိရင်သူအလုပ်အပြီးပေါ်မှာမလာရွေးစိတ်ဖြစ်လာတာတို့ paranoid ဖြစ်တာတို့ jealousy ဖြစ်တာတို့ဒါယောဂလက္ခဏာကြီးဖြစ်တဲ့ကိစ္စတွေဖြစ်လာတယ်။အဲ့မှာအဲ့ဒါတွေကိုသူစိဝါတော့တော့ပို့ဆိုးလာပြီးတော့အဲ့မှာ problem ဖြစ်စိတ်ကပို့ပြီးတော့ထွာလာပြီးတော့ပို့ပြီးတော့ကြမ်းတမ်းဖြစ်ထလာပြီးတော့မိမိ adjustment ပါလာပြီးအဲ့မှာဆုံးဖြတ်ချက်ပါလာပြီးတော့ဒီနေ့ဒီဖြစ်တာလို့ဖြစ်နေပါတယ်
ဟုတ်ကဲ့ဆရာဒီနေရာမှာဒီတူးချင်းတာဝန်ရှိတာဖြစ်တဲ့အတွက်အစိုးရအနေနဲ့ပေါ့နော်ဥပဒေပိုင်းရောဘယ်လိုမျိုးဒီအထောက်အကူပြုတာတွေလုပ်ပေးနိုင်မှာဆရာ
ဟာကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ပါဘူးတခြားနိုင်ငံတွေမှာလည်းအနောက်နိုင်ငံတွေမှာအများကြီးဖြစ်ပါတယ်အဲ့ဒီနေရာမှာကျတော့ justice system law and order ဆိုပြီးတော့အဲ့ဒါကျတော့ဝင်ပြီးတော့ဒီဟာကိုဖြည့်ဆင်းပေးရတာရှိပါတယ်အဲ့ဒီမှာကျတော့တခြားနိုင်ငံတွေမှာဆိုလို့ရှိရင်အပြစ်ပေးတာတော့ပေးတာပေါ့ဒီတက်တာတော့ရှိတာပေါ့ဒါပေမဲ့အဲ့ပုဂ္ဂိုလ်ကဘာကြောင့်ဒီအပြစ်ကိုကျူးလွန်တာလဲဆိုတော့
စီးပြီးတော့သူ့ကိုလည်းပြန်ပြီးတော့ပြူထောင်ပြီးတော့ရီချမတင်းစစ်ထုတ်ပေးတဲ့အနေနဲ့ဆောင်ရွက်ပေးတဲ့စနစ်လည်းရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီဒေါသကိုချုပ်တီးပြီးတော့အကြမ်းမတမ်းမဖြေရှင်းမိအောင်ပေါ့နော်ထိန်းချုပ်တဲ့နေရာမှာဆရာရေဒီနောက်ထပ်ရောဒီတူးချင်းစိတ်ပိုင်းဆိုင်ရာပြဿနာဖြစ်စေတဲ့အချက်တွေရှိသေးလားဆရာ
နောက်တစ်ခုပြောချင်တာကတော့ဒီ trauma ဆိုတဲ့ဥစ္စာလေလူတွေကဘောရဆိုတော့သူကကျန်းတဲ့လူတွေရှိတယ်ပါရတဲ့လူတွေရှိတာပေါ့နော်အဲ့အိမ်မှာဆိုလို့ရှိရင်ပြည့်နောက်ကျောင်းမှာ traumatic experiences တွေပေါ့လေအကြောင်းမျိုးကြောင့်မိဘတွေကလည်းကြွယ်သွားတယ်မြမိဘအမိကြီးတွေဆုံးရှုံးနေအဲ့အဲ့လိုမျိုးပေါ့လေအဲ့လိုမှကြီးပြင်းလာတဲ့ခါမှာလည်းဘောကကြမ်းတမ်းနေအဲ့ဒီလိုဆိုလို့ abuse လုပ်ခါတဲ့လူတွေရှိတယ်နော် abuse ငယ်ရုံးမှာပေါ့လေအဲ့လိုမျိုးရှိတယ်မိဘတွေတပါကြွယ်လွန်သွားပြီးတော့အဲ့လိုကျန်းကျန်းနဲ့အားထုတ်ခက်ချနေခါတဲ့လူခံစားလာတဲ့လူတွေအဲ့လူတွေကိုလည်းပြန်ပြီးတော့ပြန်ဆောင်ပေးဖို့ကျွန်တော်တို့ဒုက္ခနဲ့အခြေခံပါဆိုတော့အဲ့တော့ property တို့ရဲ့ trauma ဆိုတဲ့ concept ပေါ့လေ trauma ဆိုတာကစိတ်ကံကရရှိသွားတာအဲ့တော့ဒီနေ့ကတော့အဖြစ်တော့ခန္ဓာကိုယ်တရားရရှိလို့ကျွန်တော်ကျွန်တော်ကျင်လာတယ်နားလေတယ်ကိုယ်ကိုယ်တိုင်လည်းဖြစ်ခုရပေါ့လေစိတ်ကံကရရှိခဲ့တဲ့လူတယောက်ပဲအနေထားကိုနားလေဖို့ဆိုတော့ဒီလိုသင်ခဲ့ပါတယ်အဲ့တော့အဲ့လိုစိတ်ကံရရှိတဲ့လူတွေကဒီလိုသူတို့မှခက်ခဲတဲ့စိတ်ဖြစ်ခြင်းကိုပေါ်တော့အောက်ခံတဲ့ခါမှာစိတ်ကိုမထိုင်နိုင်ဘဲသူအောက်ဝဲတတ်တယ်ရှိပါတယ်အဲ့ဒါကကျွန်တော်ဒီပတ်သက်တဲ့ယောဂတမျိုးပေါ့ဗျာအဲ့ဒါဒီလိုတွေကိုလည်းသူတို့တာဝန်မှာပတ်ဝန်းကျင်မှာနားလည်ပြီးတော့မီဒီယာတွေလည်းအဲ့ဒါကိုပညာပေးပြီးတော့ပေါ့လေဒါမျိုးဖြစ်တဲ့ဆိုရင်ကျောင်းတော်ဝယ်နေဆောင်ရှောက်ပူးပြီးတော့ဥပမာဒီနေ့ဆာဗစ်ဆင်ရှိအောင်ပို့ပေးဖို့ဝယ်ပြီးတော့ပို့ပေးဖို့သူတို့ကျွန်တော်ပြန်ပါလိုက်ခင
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတူးချင်းမှာဖြစ်လာတဲ့ဒီစိတ်တက်ကြတာနဲ့တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့ဆရာနော်ဘယ်လိုဖြေရှင်းရအောင်လဲဆရာ
ကျွန်တော်စိတ်ပညာဆရာဝန်အနေနဲ့ဒီလိုကိစ္စတွေကိုကျွန်တော်စီကသိပြီးတော့ဒီမျိုးကြောက်ကြောက်ပါနားလည်ပြီးတော့ identify လုပ်ပြီးတော့ service issue professional help တကူပြီးပို့ပြီးမဆိုရင်တော့ပြဿနာတစ်ခုတွေနဲ့ကျွန်တော်ဖြေရှင်းပြီးတော့တောက်ကင်းအောင်လည်းကျွန်တော်လုပ်လို့ရပါတယ်အဲနောက်ရှေ့လျှောက်တာမျိုးမဖြစ်အောင်လည်းပဲသင်ကြားပေးလို့ရပါတယ်အဲ့ဒီမှာခုနကျွန်တော်ဆောပြောခဲ့တဲ့အရက်ထဲမှာလွယ်လွယ်ကူကူနဲ့သူတို့ access လုပ်ရတဲ့ psychology service တွေရှိဖို့ community service တွေရှိဖို့ဥကြောင်မှာမလာပြီးဒီပါဒီစိတ်ပညာဆိုင်ရာမြန်မာကိစ္စတက်တဲ့ချိန်မှာအဲ့ဒီစာရီတော်အများကြီးစူးလေးဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတူးချင်းမှာဖြစ်လာတဲ့ဒီစိတ်တက်ကြတာနဲ့တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့ဆရာနော်တခြားရောဒီဘယ်လိုမျိုးဒီဝန်ဆောင်မှုတွေပေါ့နော်လုပ်ပေးဖို့လိုမလဲဆရာရင
်အဲ့ဒီအပြင်ပြောရမယ်ဆိုဒီလိုပြဿနာဖြစ်တော့မှပဲဒီပြဿနာကိုဖြေရှင်းပြီးတော့မှပထမကနာကြတာရယ်စိတ်အောင်ပို့ရတာရယ်အဲ့ဒီကြားထဲမှာကျွန်တော်တို့လူတွေကူကူနဲ့တောင်းကိုရှိရှိပြတဲ့ပဲအရက်ထဲမှာရှိတဲ့ services တွေကျောင်းရီမှာလည်းရှိဖို့တို့ပါတယ်အရက်ထဲမှာလည်း community services ရှိဖို့တို့ပါတယ်စီးဥစီးကနေမှာလည်းအဲ့ဒါမျိုးတွေဖြစ်လာလို့ရှိရင်အလွဲတကူတိုင်ပင်တိုင်နဲ့ service တွေရှိဖို့တို့ပါတယ်ရေရှည်အဖြစ်ကျွန်တော်တို့အဲ့ဒီဟာတွေကိုပြုဆောင်ပေးမယ်ဆိုရင်ဒါကကာကွယ်နိုင်ဖို့အနေထားတွေရှိပါတယ်တူးချင်းတယောက်ချင်းနေနေလည်းပဲဒါမျိုးကဖြစ်တတ်တယ်ဆိုတဲ့ဥစ္စာကိုဒီနောက်ကိုပြီးနိုင်ဖို့တကူမီဒီယာလိုဟာမျိုးတွေကနေပြီးတော့ဒါ video ကနေပြီးတော့ပြောပြခြင်းအားဖြင့်လူတို့ကိုသိတိကျပေးဖို့တော့ပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကွန်ဝင်းမင်းတင်ဆက်ထားတဲ့ပတ်စင်ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်စစ်ဆိုးရွားကဖိနှိပ်မှုကြောင့်ထိုင်းနိုင်ငံကိုထွက်ခွာကြတဲ့မြန်မာကျွမ်းကျင်လှုပ်သားပညာတတ်တွေထိုင်းပညာရေးလောကမှာအရေးပါအရာရောက်နေတဲ့အကြောင်းကိုဦးအောင်ခင်ကသုံးသပ်ပြီးကိုကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင
်ဦးသိန်းစင်အစိုးရလက်ထက်ကရောဒေါ်စုခေါင်းဆောင်နဲ့ NLD အစိုးရကရောနိုင်ငံသားရောက်ပညာသက်မြန်မာပြည်ပြန်လာဖို့ပိတ်ခေါ်ပါလေ။ဒါပေမဲ့ပြန်လာသူဟာအ ਨੇ အချင်းသာရှိပါလေ။ဘူနေဝင်းရဲ့မဆရာဆိုရှယ်လစ်ခေတ်မှာနိုင်ငံသားအများဆုံးထွက်သူဟာကျွမ်းကျင်လှုပ်သားသင်္ဘောသားဖြစ်ပါလေ။မြန်မာပြည်ကအပြည့်အပိုင်ထွက်ခွာသူကတော့အလွန်နည်းပါလေ။နိုင်ငံသားရောက်ဆွေမျိုးတွေကခေါ်လို့ထွက်ခွာသူနဲ့နိုင်ငံသားမှာအလုပ်ရလို့ထွက်ခွာသူလောက်ပဲရှိပါလေ။ပညာသက်ဟာမိမိရထားတဲ့ဘွဲ့အတွက်မဆရာဆင်ဆိုးရကိုရောကြီးပေးပြီးမှထွက်ခွာရပါလေ။1988ပြည်သူ့အုံကြွမှုကြီးချေမှုန်းခံရပြီးတဲ့နောက်ပိုင်းမှာနိုင်ငံသားကိုထွက်ခွာတဲ့မြန်မာပြည်သားတွေတန်းနဲ့ချီပြီးရှိတာပါလေ။အလုပ်လုပ်ဖို့ထွက်ခွာသူတွေအပြင်စစ်အစိုးရဖိနှိပ်လို့ထွက်ခွာကြတဲ့ဒုက္ခသည်တွေလည်းတင်းချီရှိလာပါလေ။အမေရိကန်မှာအခြေချခွင့်ရတဲ့မြန်မာပြည်သားတသိန်းခွဲလောက်ရှိပါလေ။ပ pinde mu sawe ne ye keke mu ten langki me mu do jao myama pi da se ya gai nong law naingan ja ma a lou lou ni ja ba de di the ma shwe pyaung lou ta jwan jin lou ta ne pinya dat twi paw yin pi thai malaysia ne singapore ma a mya so ni tai ja ba de
thai naingan yaung myama shwe pyaung lou ta de ma sai pyo ye kana ma lou kai tu de ga a mya so phit pi sao lu ye ma dutiya a mya so phit ba de ye lou ta ga tatiya a mya so phit pi won saung lou nga ma srautha a mya so phit ba de ရွှေပြောင်းလုတ်သားတွေတိမ့်ချီပြီးရှိနေပေမဲ့ကျွမ်းကျင်လုတ်သားကတော့တထောင်လောက်ပဲရှိမယ်လို့ခန့်မှန်းပါတယ်ကျွမ်းကျင်လုတ်သားပညာတတ်တွေအကြောင်းထိုင်းခြေဆိုင်ဘောဂဗေဒပညာရှင်ဒေါက်တာမြတ်မွန်ကနှစ်ထောင်တစ်ဆယ်လေးမှာစာရန်တစ်ဆောင်ရေးပူပါတယ်တထောင်ကိုရာစစ်စစ်ရှင်မှာစစ်အစိုးရတက်လာပြီးတက္ကသိုလ်တွေပိတ်ထားချိန်မှာမြန်မာပြည်ကထောက်ခွာသူတွေအများဆုံးဖြစ်ပါတယ်ထိုင်းနိုင်င ီလေ့လာထားပါတယ
်ပထမမျိုးဆက်မှာတက္ကသိုလ်ကတိကအစိုးရအရာတန်းဆရာဝန်စတဲ့ဘွေရပညာတတ်တွေဖြစ်ပြီးအသက်30နဲ့40ကျားတွေများပါတယ်အသက်50ကျော်ကတော့လူနည်းစုဖြစ်ပါတယ်ထိုင်းကိုရောက်လာတဲ့ပညာတတ်အမျိုးသမီးတွေထဲမှာအများစုဟာအိမ်တော်မရှိပါဘူးပညာသင်ဖို့သို့မဟုတ်မိဘနဲ့အတူလိုက်လာသူတွေကိုဒုတိယမျိုးဆက်လို့ဒေါက်တာမြတ်မွန်ကသတ်မှတ်ထားပါတယ်။ထိုင်းမှာနိုင်ငံတကာပညာရေးစီမံချက်တွေအကောင့်ထည့်ဖို့ကြိမ်းမှာရောက်လာကြတာမို့ပထမမျိုးဆက်90ရာခိုင်နှုန်းကသင်ကြားရေးမှာအလုပ်လုပ်ကြတယ်လို့ဆိုပါတယ်။ဆေးရုံမှာ4ရာခိုင်နှုန်းအင်ဂျင်နီယာအလုပ်မှာ30ရာခိုင်နှုန်းရုံးအလုပ်မှာ9ရာခိုင်နှုန်းဝင်ရောက်လုပ်ကင်ကြပါတယ်။ဒီအထက်မှာအမေရိကန်၊ကနေဒါနဲ့အော်စတြေးလျကိုထွက်ခွာသူတွေလည်းရှိပါတယ်။
ထိုင်းနိုင်ငံမှာပညာသင်ကြားပြီးဘွဲ့ရတဲ့ဒုတိယမျိုးဆက်မြန်မာတွေကိုကွန်ပျူတာအတတ်ပညာ IT လုပ်ငန်းမှာအများဆုံးတွေ့နိုင်ပါတယ်။ထိုင်းပညာရှင်တွေနိုင်ငံခြားကပြန်မလာလို့ကျွမ်းကျင်လှုပ်သားအားနည်းနေတဲ့ထိုင်း IT လုပ်ငန်းကိုမြန်မာကအားဖြည့်ပေးလိုက်တဲ့သဘောပါပဲ။ဒုတိယမျိုးဆက်မြန်မာ46ရာခိုင်နှုန်း IT လုပ်ငန်းမှာရောက်နေပါတယ်။20ရာခိုင်နှုန်းဟာဆေးရုံတွေမှာစကပြန်လုပ်နေကြပါတယ်။ဘန်ကောက်မှာလစဉ်ဆေးကုသမှုခံယူတဲ့မြန်မာက3-4တောင်ရှိတာမို့သူတို့အတွက်ဒုတိယမျိုးဆက်ကျွမ်းကျင်လှုပ်သားတွေကစကပြန်လှုပ်ပေးပါတယ်။ထိုင်းပညာရေးစနစ်ကိုမြန်မာပညာတတ်တွေအကျိုးပြုတာထင်ရှားပါတယ်။တက္ကသိုလ်နဲ့ကောလိပ်တွေမှာမဟာဌာနမှုနဲ့ဌာနမှုအဆင့်အထိရောက်နေတဲ့မြန်မာတွေရှိတယ်လို့ဒေါက်တာမြတ်မွန်ကဆိုပါတယ်
။ထိုင်းအခြေစိုက်ကျွမ်းကျင်လှုပ်သားပညာတတ်အများစုဟာမိသားစုနဲ့အတူနေသူတွေမို့သူတို့ရဲ့ဝင်ဝင်ကိုမိသားစုစားဝတ်နေရေးပညာရေးအတွက်သုံးတာများပါတယ်။ဒါကြောင့်မြန်မာပြည်ကိုငွေပြန်ပို့သူအလွန်နည်းတယ်လို့ဆိုပါတယ်။သူတို့ရဲ့သားသမီးတွေဟာထိုင်းတက္ကသိုလ်တွေကဘွဲ့ရပြီးအလို့အခိုင်ကောင်းကောင်းရနေကြတာမို့မြန်မာပြည်ပြန်နေဖို့စိတ်မကူးကြပါဘူးဒုတိယမျိုးဆက်တွေထဲမှာအမေရိကန်ကနေဒါနဲ့ဩစတြေးလျကိုပညာဆက်တင်ဖို့ကြိုးပမ်းနေသူတွေလည်းရှိပါတယ်သူတို့အဖို့ကတော့ထိုင်းနိုင်ငံဟာယာယီစခန်းတစ်ခုသာဖြစ်ပါတယ်မြန်မာပြည်မှာနိုင်ငံခြားအရေးအနှီးတွေဝင်ရောက်လာလို့အလို့အခိုင်အခွင့်အလမ်းတွေပေါ်ထွက်လာပြီးမြေအရေးချင်းရှိတဲ့ကြွကျင်လှုပ်သားရှားပါမှုနဲ့ကျုံးနေရပါတယ်တွဲဆုံမြင်းမြန်းတဲ့ဒုတိယမျိုးဆက်မြန်မာပညာတတ်တွေထဲမှာမြန်မာပြည်ပြန်ပြီးအလုပ်လုပ်ဖို့ပြင်ဆင်နေသူ9ရာခိုင်နှုန်းလောက်သာရှိတယ်လို့ဒေါက်တာမြတ်မောင်ကဆိုပါတယ်ဒါကလည်းလွန်ခဲ့တဲ့တစ်နှစ်ကျော်ကမေးထားတာမို့အခုဆိုရင်ပြည်တော်ပြန်သူတွေရှိနိုင်ပါတယ်နိုင်ငံခြားဘွဲ့ရကျွမ်းကျင်လှုပ်သားပညာတတ်တွေဟာမြန်မာပြည်ကနိုင်ငံခြားကုမ္ပဏီအချို့မှာအလုပ်ပြန်လုပ်ကြတာအများဆုံးတွေ့ရပါတယ်ခင်ဗျာ
တို့ရရှိမြတ်တိခင်ပါရှင်ခုနားဆင်ခဲ့ရတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတူတင်ဆက်သွားတာကိုဇော်ဝင်းလိုင်ဖြစ်ပါတယ်ကိုကျော်ကျော်သိန်းတင်ဆက်သွားတာမဟုတ်ပါဘူးရှင်ကျမတို့ခုတစ်ခါမှာတော့ပတ်စင်တိုင်းရင်သတင်းလွှာကန္တာကိုနားဆင်ကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဝါပီတွေးစီညီညွတ်ရေးတမရော UWSA ကနေမဟာမိတ်ဖြစ်တဲ့မိုင်လာတပ်ဖွဲ့ရဲ့စခန်းကြီး၃ခုကိုတင်ပိုက်ခဲ့ပါတယ်ချမ်းပြည်နယ်မြောက်ပိုင်းမုံကုန်းမြို့နယ်မှာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်းထူးဆစ်ဆင်မှုများရပ်တန့်ရေးအတွက်ကချင်ပြည်သူတွေကလည်းလူထုစံနှုန်းထုတ်ဖော်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင့်
ကျွန်မကနူးပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဝါပြည်သွေးစည်းညညရေးတက်မတော် UWSA ဟာစစ်တီအင်အား600ကျော်နဲ့အတူတန်ထက်ကာကား5စီးကိုအသုံးပြုပြီးသူတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုတိမ့်ပိုက်လိုက်ပါတယ်ရှမ်းပြည်နယ်ကျိုင်းတုံမြို့နယ်နဲ့မိုင်းလာမြို့နယ်အကြားရှိလွေဆမ်ဆုံတပ်စခန်းလွေကျူဆိုင်တပ်စခန်းနဲ့အထူးဒေသတွေအဝင်ပမတ်ပိုင်းဂိတ်စခန်းကိုစက်တင်ဘာလ28ရက်နေ့ကဝင်းရောက်လာပြီးတိမ့်ပိုက်လိုက်တာပါ။အောက်တိုဘာလ1ရက်နေ့ကဝတ်တပ်ဖွဲ့ကနေဖမ်းထားတဲ့မိုင်းလာတပ်ဖွဲ့ရဲ့စစ်သည်150ကျော်နဲ့စစ်လက်နက်အသုံးအဆောင်တွေနဲ့အတူပမတ်ပိုင်းဂိတ်စခန်းကိုမိုင်းလာတပ်ဖွဲ့ထံပြန်အပ်လိုက်ပြီးမဲ့ကျန်တဲ့စီရီအတွက်အရေးပါတဲ့လွေဆမ်ဆုံတောင်တပ်စခန်းနဲ့လွေကျူဆိုင်စခန်းတွေကိုတော့ဝတ်တပ်ဖွဲ့ကတိမ့်ပိုက်ထားဆဲဖြစ်တယ်လို့မိုင်းလာတပ်ဖွဲ့ရဲ့ရှေ့တန်းအရာရှိတစ်ဦးကပြောပါတယ်သူတို့ရဲ့အရင်းနှီးဆုံးမဟာမိတ်တပ်ဖွဲ့တပ်စခန်းကိုဝါတပ်ဖွဲ့ကျူးကျော်သိမ်းပိုက်တာဟာဝါတပ်ဖွဲ့ရဲ့နိုင်ငံရေးစီးပွားရေးဆိုင်ရာအကြံပေးချက်ကိုမိုင်းလာတပ်ဖွဲ့ကနေဖီဆန်လို့ဖြစ်နိုင်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကသုံးသပ်ပါတယ
်။ရှမ်းပြည်မြောက်ပိုင်းမွန်ကုန်းမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်တုံးဦးထိခိုက်ဒဏ်ရာရပြီးတော့နေနေသားအရွယ်ကလေးငယ်တဦးတေဆုံးပြီးဂျန်နဲ့နှဦးကိုတော့တရုတ်နိုင်ငံယူနန်ဆေးရုံမှဆေးဝါးကူတာမှုခံယူနေကြရပါတယ်။ယူနန်ဆေးရုံရောက်ကလေးနှစ်ဦးကိုအောက်တိုဘာလ၄ရက်နေ့မှာခွဲစိတ်ကူတာနိုင်ခဲ့ပြီးအခြေအနေကိုစောင့်ကြည့်နေဆဲလို့ကချင်လူမှုကူညီရေးအဖွဲ့ခေါင်းဆောင်ဆ iam မေရီတောင်ကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ၁ရက်နေ့ကမြန်မာတပ်မတော်ကနေမွန်ကိုမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးရွာသားတွေလည်းရွက်ရွာကနေတိမ်းရှောင်နေရတယ်လို့ဆ iam မေရီတောင်ကပြောပါတယ်လက်ကျင်းနဲ့ပြခတ်တက်ခိုက်မှုကြောင့်ကလေးငယ်သုံးဦးထိခိုက်မှုရတဲ့အပေါ်ဝါနယ်ကြေကွဲရပြီးအထူးပဲဆိုရင်မကင်ဖြစ်ရတယ်လို့ကုလတမကကလေးတူငယ်များရံပုံငွေအဖွဲ့ UNICEF မြန်မာဌာနရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်တပ်ကနေဆွတ်လွတ်ထားတဲ့စကြက်မြေတွေကိုမူလပိုင်ရှင်တွေကိုပြန်မပေးဘဲဌာနဆိုင်ရာတွေကတိစားချငှားရမ်းနေတာတွေကိုအရေးယူပေးဖို့လယ်သမားနေရာကျော်ကနေဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုအောက်တိုဘာလ3ရက်နေ့နေ့လယ်ပိုင်းကြောင်ဆွဲဖြူအုပ်စုရောင်စုံနဲ့ရောင်စုံမြောက်စတဲ့ကျေးရွာကကျေးရွာသားတွေကနေတောင်းဆိုခဲ့ကြတာပါကြောက်တော်မြို့နယ်ကြောင်ဆွဲဖြူအုပ်စုနဲ့အနီးနားကျေးရွာတွေကပိုင်ဆိုင်တဲ့စကြက်မြေဧကနေရာကျော်ကို2000ခုနှစ်မှာစစ်တပ်ကတပ်ပိုင်မြေအဖြစ်သိမ်းယူခဲ့ပြီး2013ခုနှစ်မှာပြန်လည်ဆွတ်လွတ်ခဲ့ပေမဲ့လယ်သမားတွေကိုလွှဲပြောင်းမပေးဘဲဌာနဆိုင်ရာတွေကနှစ်စဉ်နှစ်တိုင်းတိစားချငှားရမ်းနေတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဥဆောင်သူတဦးဖြစ်တဲ့ဥတာထွန်းအောင်ကပြောပါတယ်
။ကချင်ပြည်နယ်တဝန်းဤရဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းချီဖွေဆော့လော်နဲ့ငော့ချမ်းခရလက်စစ်စီမံကိန်းအလုံး7ခုကိုရပ်ဆိုင်ပေးဖို့ဌာနကချင်မျိုးနွယ်စုတွေကစက်တင်ဘာ29ရက်နေ့မှာနိုင်ငံတော်တမတထံတောင်းဆိုလိုက်ပါတယ်။ဤရလက်စစ်စီမံကိန်းမှာပွင့်လင်းမြင်သာမှုရှိတဲ့အပြင်ကြေွေခွင့်ပြုလိုက်မယ်ဆိုရင်ဌာနဒေသခံမျိုးနွယ်စုတွေရဲ့တရေထုံးတန်းတွေတရားစာရပြည့်ရင်တော်မဲ့အခြေအနေတွေရှိတယ်လို့ချီဖွေရမည်ရဖဥလချိတ်လွန်ဆောင်ကပြောပါတယ်ကုမ္ပဏီတွေဟာစီမံကိန်းပြုလုပ်တာနဲ့ရွှေတူးတာတွေတိထုတ်လုပ်ငန်းပြုလုပ်တာတွေလူမှုရေးပြည်တနာတွေနဲ့မူရင်းစေဝါရောင်းဝယ်ဖောက်ကားမှုပြည်တနာတွေဖြစ်လာနိုင်ခြေရှိတဲ့အတွက်ကန့်ကွက်နေကြတာဖြစ်တယ်လို့သိရပါတယ်စီဆူရလက်ထက်2006ခုနှစ်ကစပြီးရာဝတီမြစ်ဆုံမြေခမြစ်နဲ့မလီခမြစ်မှာရေကာတာခုနှစ်ခုငော့ချမ်းခချောင်းမှာရေကာတာစီမံကိန်း၄ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့တပတ်တူထားခဲ့ရမှာတမန်တော်ဦးတင်းစိန်လက်ထက်စီမံကိန်းကိုယာယီရပ်တန့်ခဲ့ပေမဲ့အခုနှစ်မြို့တော်ဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာတရုတ်နိုင်ငံကစီမံကိန်းပြန်လည်စတင်ဖို့တည်တင်းထွက်ပေါ်လာနေပါတယ်
မွန်ပြည်နယ်အစိုးရကနေမွန်ပြည်သက်ပါတီကိုဒေသအတွင်းမှာဆက်ကြီးတောင်းခံခြင်းမူရစေဖန်စီခြင်းတရားစီရင်ရေးဆိုင်ရာလုပ်ငန်းစဉ်တွေနဲ့စစ်တင်နှန်းတွေဖွင့်လှစ်ကာတပ်သားတွေစုဆောင်းခြင်းစတဲ့ကိစ္စရပ်တွေအတွက်ကန့်ကွက်စာပေးပို့ခဲ့ပါတယ်မွန်ပြည်သက်ပါတီဟာဆက်ကြီးတောင်းခံခြင်းမဟုတ်တယ်လို့မူရစေဝါတိုက်ဖြတ်ဖန်စီရေးဟာပါတီထိန်းချုပ်နေမည်ဒေသတွေမှာပြဿနာတွေဖြစ်ပေါ်လာရင်ဝင်ရောက်ကူညီဖြေရှင်းပေးတာဟာမွန်ပြည်သက်ပါတီရဲ့လုပ်ငန်းစဉ်တွေထဲကတစ်ခုဖြစ်ကြောင်းပြည်တွင်းရင်းရာတာဝန်ခံနိုင်ဝင်းလာကပြောပါတယ်မွန်ပြည်နယ်အစိုးရကအကြောင်းအမျိုးမျိုးနဲ့ပေးပို့လာတဲ့ကန့်ကွက်စာနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ကမွန်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့နဲ့မွန်ပြည်သက်ပါတီကထွေထွေတွင်ရင်မူနိုင်အောင်မင်းဦးဆောင်တဲ့အဖွဲ့တို့မွန်ပြည်နယ်အစိုးရအဖွဲ့ရုံးမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
လာမယ့်အောက်တိုဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ချင်းပြည်နယ်စီပင်တရားရွေးကောက်ပွဲကော်မတီမှာကိုစလေလောင်162ဦးဝင်ရောက်ရှင်ပြန်ကြမယ်လို့တည်ရပါတယ်မြို့နယ်ပေါင်15မြို့နယ်ရှိတဲ့ချင်းပြည်နယ်မှာစီပင်ရွေးကောက်ပွဲကိုမြို့နယ်73ခုမှာတပြိုင်တည်းကျင်းပမှာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပရဲ့အဖွဲ့ရဲ့ထုတ်ပြန်ချက်အရကြီးခါမြို့မှာ12ဦးတွန်းဆာမှာ10ဦးတိတိမ်မှာ14ဦးဖလန်းမှာ12ဦးဟာခါမြို့နယ်မှာ14ဦးထန်တလန်မှာ16ဦးရီကော်ဒါမှာ14ဦးရေစွာမှာ9ဦးမတူပြီမှာ73ဦးမြင်းတပ်မှာ15ဦးကံပလက်မှာဦး20နဲ့စမီးမှာ9ဦးပလက်ဝမှာ9ဦးစုစုပေါင်း162ဦးစီပင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ21ရာစုပင်လုံညီလာခံပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာမြမတက်မလို့နဲ့ KO ကချင်လူလက်ရဲ့တက်မလို့တို့အကြားတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားလာခဲ့ပါတယ်။ကချင်ပြည်နယ်အတွင်းထူးဆစ်စင်မှုတွေကိုရပ်တန့်ဖို့အတွက်ကချင်ပြည်သူတွေကနေလူထုဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
စစ်ပွဲတွေဖြစ်ပြီးဆိုတာနဲ့ဗီဒူတွေဒါဒုက္ခရောက်ရတဲ့အတွက်နှစ်ဖက်သက်သွယ်နေနဲ့နားလည်မှုရယူပြီးတော့ဖြေကျွတ်မှုတွေပြုလုပ်သင့်တယ်လို့လူသူဆန္ဒဖော်ထုတ်ပွဲခန်းနာကိုတက်ရောက်ခဲ့တဲ့မြကြည်နာဒေရခန်ကိုစွတ်တွယ်အောင်ကခုလိုပြောပါတယ
်စစ်ဆိုတာဘယ်စီမောက်ကောင်းပါဘူးနော်စစ်ဖြစ်ရင်တကယ်နဲ့နာတာကတို့ဗီဒူတွေပဲအဲ့တော့နှစ်ဖက်စလုံးမှာတိမ့်မောင်မို့ကိုရှော့ချမှတကယ်ကိုနိုင်ငံရေးနဲ့ဖြေရှင်းမှတာတို့ငြိမ်းချမှဖြစ်တယ်ဆိုတဲ့အကြောင်းကိုမြင်မိပါတယ်
ဝိုင်းမော်မြို့နယ်ဝါချောင်ဒေသခံမျိုးသမီးတူကလည်းစစ်ပွဲကိုမလိုလားဘူးလို့ဆိုပါတယ
်ဒီစစ်ပွဲဖြစ်တာမကြိုက်လို့ဒီတိုင်းရင်းသားတွေကိုတိုက်ပွဲတွေလို့အမျိုးမျိုးနဲ့ပြစ်ခတ်တော့အဲ့ဒါမကြိုက်ဘူ
းမြန်မာနိုင်ငံတိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့လက်နက်ကန်ပြစ်ပခတွေနဲ့လူမှုရေးဆိုးကျိုးပြဿနာတွေဟာညှပ်ဖြင့်တဲ့အုပ်ချုပ်ရေးစနစ်ကနေဖြစ်ပွားလာတယ်လို့လူထုဆန္ဒထုတ်ပေါ်ခြင်းခန္ဓာဖြစ်မြောက်ရေးကော်မတီဝင်တူဖြစ်တဲ့ကိုစီပင်နောအောင်ကပြောပါတယ်တ
ဘောဝတရားသာသာသူ့ပြုတုံးဆွဲခြင်းအကြီးစားစီမံကိန်းကိုအကောင့်အကျေပေါ်ချင်တာအားလုံးစီးစင်းကြတဲ့မဟုတ်သေးဘူးစစ်အောက်ကြောင့်ကျွန်တော်ရမလူလားအပ်တဲ့လက်လက်ကပြည့်စုံပြက်တနာလူမှုရေးစုစုပြက်တနာဒီနေ့လူဖြစ်တဲ့မူရေးချင်းဝါကအစစစ်ချုပ်ပြက်တနာတဘာဝပေါင်းချင်းပြည့်စုံမှုပြက်တနာဒီမြောက်များစွာဖြစ်လာတာဒါညံ့ချင်းတဲ့အကူသေးဆုံးဆိုတော့ကြောင့်ဖြစ်တယ်ဆိုတာကျွန်တော်တို့ပြည်လာသိရရ
ကချင်ဒေသတွင်မြမတောင်မတော်ကနေထိုးစစ်ဆင်မှုကိုရပ်ဆိုင်ဖို့လူထုဆန္ဒထုတ်ပေါ်ခြင်းစုတောင်းခြင်းခန္ဓာကိုမြစ်ကြီးနှမ်းမြို့တနိုင်းမြို့နဲ့ရန်ကုန်မြို့တို့မှာလည်းတပြိုင်တည်းကျင်းပခဲ့ကြပါတယ
်။ဆက်ပြီးတော့ကယားပြည်နယ်လွိုက်ကော်မြို့မှာတိုင်းရင်းသားမီဒီယာသတင်းဌာနအများစုပါဝင်တဲ့နိုင်ငံတကာမြန်မာသတင်း BNN အဖွဲ့ဝင်တွေ24ချိန်မြောက်အစည်းအဝေးမှာတိုင်းရင်းသားမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်သတင်းပညာသင်တန်းကျောင်း Journalism School တည်ဆောက်ဖို့အတွက်သဘောတူညီမှုရရှိခဲ့ကြပါတယ်။ဒီကြောင့်ကိုတော့ဆိုင်းမွန်းကနေစူးစီးထားပါတယ်ရှင်
။စက်တင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်တာကျင်းပခဲ့တဲ့နိုင်ငံတကာမြန်မာသတင်းပြည်နယ်အစည်းအဝေးကနေတိုင်းရင်းသားမီဒီယာကြောင်းဖွင့်ဖို့သဘောတူညီခဲ့တာပါ။လက်တွေ့အကောင်အထည်ဖော်နိုင်ဖို့အတွက်နိုင်ငံတကာမြန်မာသတင်း PNI ရဲ့ပုတ်အဖွဲ့ဝင်တက်လက်ဖြစ်မွန်သတင်း Agency Editor ချုပ်လည်းဖြစ်တဲ့နိုင်ကစော့မွန်ကခုလိုပြောပါတယ်
အဓိကတော့ဒီတိုင်းရင်းသားသတင်းတော်များရဲ့အကြောင်းပေါ့နော်ဒီ Journalism School ကြတော့ဒီတိုင်းရင်းသား data တနေရတဲ့အမှာကျွန်တော်တို့ခြေစိုက်မှာဖြစ်
ဒီမိုကရေစီအရေးတိုင်းရင်းသားတန်းတူရေးမှာဒီမီဒီယာလမ်းမပေါ်တို့ဦးတည်လျှောက်လန်းစဉ်စီးပွားရေးမီဒီယာစနစ်အဖြစ်ဦးတည်ရေးစတာတွေအပါအဝင်တိုင်းရင်းသားမီဒီယာကြောင်းတည်ဆောက်ဖို့ပါတဘောတူညီခဲ့တာပါ။ကြောင်းဖွင့်ဖို့ဆိုတာတမန်ကရှံကမဟုတ်ပဲပြည်သူတွေအားကိုးရတဲ့မီဒီယာကြောင်းဖြစ်ဖို့လိုတယ်လို့ဟင်းတာတည်င်းဌာနအက်ဒီတာချုပ်နိုင်အောင်ကော်ရော့ကပြောပါတယ်
တမန်ကရှန်ကကြောင်းဒီမျိုးလည်းမဖြစ်စေချင်ဘူး institution တစ်ခုပေါ့နော်ဒီ channelism ပညာရပ်နဲ့ပတ်သက်လို့ဒီနေရာပေးဆွနိုင်မယ်ဆိုတော့ပြည်သူကအဲ့လိုမျိုးယုံကြည်ချက်ရှိအောင်လုပ်ပေးနိုင်တဲ့အကြောင်းဖြစ်စေချင်တယ
်လက်ရှိတွားနေတဲ့အနေအထားအရတိုင်းရင်းသားမီဒီယာကြောင်းဖွင့်ဖို့ထက်တိုင်းရင်းသားမီဒီယာစင်တာဖွင့်ရင်ပိုပြီးတင့်လျော်တယ်လို့ကရီနီပြည်နယ်အခြေစိုက်ကန္တာရာရီတိုင်းတင်ကြတဲ့ရဲ့စီမံခန့်ခွဲရေး editor မကရထဲကပြောပါတယ်
ကျောင်းထက်စင်တာလိုမျိုးဖြစ်စေချင်တယ်စင်တာလို့ပြောလိုက်ရင်အဲစင်တာအောက်မှာကျောင်းလုပ်လို့ရမယ်စာချစ်တိုင်လေးလုပ်လို့ရမယ် training လေးလုပ်လို့ရမယ်ဆရာဖြည့်တင်တာကျောင်းလေးလုပ်လို့ရမယ
်နိုင်ငံတကာမြန်မာတည်င်းပြည်နယ်ဖွဲ့ဝင်ဟာတိုင်းရင်းသားတည်င်းဌာနအများစုတွေဖြစ်ကြတဲ့တည်င်းဌာန73ဖွဲ့ပါဝင်ဖွဲ့စည်းထားပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဝါပြည်သွေးစည်းညညရေးတက်မလို့ UWSA ဟာစစ်တီအင်အား600ကျော်နဲ့၎င်းတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုသိမ်းပိုက်ခဲ့ပါတယ်။တ
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အပတ်စဉ်တင်ဆက်နေကြတိုင်းရင်သတင်းလွှာကနေကိုနားဆင်ခဲ့ကြရတာပါ။အခုဒီခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းရင်လိုင်းစင်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
နေဒီအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာအခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရတက်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရတက်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုင်းအစီအစဉ်မှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာမိမြန်လူလာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတို့အားရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။
တာရှင်တွင်နေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ VOA မြန်မာပိုင်းတန်လှန့်စီစဉ်တွေကိုဒီနေ့ကို6ကျင်းထုတ်လွှင့်ပေးနေပါတယ်။အခုညပိုင်း9:00ရနေ10:00အထိတနအီစာအစီအစဉ်ကိုတော့ line 2 meter 24 25နဲ့32တို့ကနေဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီ။အင်တာနက်စာမျက်နှာ website ကတော့ bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကနေကြာတာရင်းနေညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကကြီးညာပေးပါမယ်ရှင်။
မက်သျူဟာရီကိန်းမုန်တိုင်းဟာဘာဟားမားကျွန်းစုကိုအခုဝင်ရောက်တိုက်ခတ်နေပြီးတော့ဒီကနေ့ညပိုင်းမှာအမေရိကန်ပြည်ထောင်စုကုန်းတင်းပိုင်းကိုဝင်ရောက်နိုင်ပွဲရှိပါတယ်။မက်သျူမုန်တိုင်းဟာအဆင့်၄အထိပြင်းအားကောင်းလာပြီးတော့တနာရီမိုင်120ကျော်နဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းခြေဖလော်ရီဒါပြည်နယ်ကိုဒီနေ့ညနေပိုင်းမှာဝင်ရောက်တိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။ဖလော်ရီဒါပြည်နယ်မှာနေထိုင်ကြသူတွေနဲ့အတူအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေဟာကြိုတင်ကာကွယ်ရေးအတွက်ပြင်ဆင်နေကြပါပြီ။ဒါကြောင့်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကဒီလိုသေရေးရှင်ရေးတမျှအနည်းငယ်များတဲ့ဒီနေ့မျိုးမှာဘေးလွယကိုအခုချက်ချင်းတိမ်းရှောင်ကြဖို့အတွက်မကြခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဆော်ဩလိုက်ပါတယ်ဖလော်ရီဒါပြည်နယ်ကမ်းခြေတကျောမှာနေကြတဲ့လူဦးရေနှစ်သန်းခွဲနီးပါးအနည်းနဲ့ကိုယ်ဆုံးဖြတ်ချက်နဲ့ကိုဒါမှမဟုတ်လဲမရှိမနေရညွှန်ကြားချက်နဲ့ပဲဖြစ်ဖြစ်ဘေးလွယကိုတိမ်းရှောင်ကြဖို့တတိပေးထားပါတယ်ဟေတီနိုင်ငံမှာတော့ဟာရီကိန်းမုန်တိုင်းမက်သျူဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ပြင်ဆင်ထားတဲ့ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်လို့ဟေတီအာဏာပိုင်တွေကဗုဒ္ဓဟူးနေ့ကကြေညာထားပါတယ်။မက်သျူဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံကရွာတွေတော်များများပျက်စီးပြီးလူတွေသိမ်းနေချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။မကြာခင်တာဝန်သက်တမ်းကုံဆုံးတော့မယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့နေရာမှာနောက်တက်လာမယ့်တွင်းမှုချုပ်တိဘသူဖြစ်မယ်ဆိုတာအခုလောလောဆယ်တရားဝင်မဲခွဲမဆုံးဖြတ်ရသေးပေမဲ့လို့လုံခြုံရေးကောင်စီမှာတော့ပေါ်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုရွေးချယ်ထားပါတယ်ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဖီတလီရှော့ကင်းကအဖွဲ့ဝင်နိုင်ငံတွေကြား6ကြိမ်သဘောထားကောက်ယူခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီကထောက်ခံတဲ့တွင်းမှုချုပ်တိဟာအန်တိုနီယိုဂူတဲရက်စ်ဖြစ်ပြီးတော့ဒီကနေ့မကြာခင်မဲခွဲမယ်လို့ပြောဆိုထားပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားဗုဒ္ဓဟူးနေ့ကသဘောထားကောက်ယူရမှာဝါရင်နိုင်ငံရေးသမားလည်းဖြစ်တန်တမန်တဦးလည်းဖြစ်သူမစ္စတာဂူတဲရက်စ်ကိုအများစုကထောက်ခံခဲ့ကြပါတယ်ရှင်
။သတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားဖောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဆစ်ဒရက်ဖရန်ကလင်ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တက်မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.